ဒီနေ့ဩဂုတ်လ9ရက်နော်1989ခုတခါတခါကျရင်အဲဒိတ်မှတ်တယ်လနဲ့ရက်တွေမှတ်မြင်နှစ်မှတ်မှုဆိုပြီးရောလကားပဲနော်ကောင်းပြီလွန်ခဲ့တဲ့အပတိကဘယ်ထိအောင်ပြီးခဲ့လဲကာမစတုကနော်ကံနဲ့ပတ်သက်တာတွေပြီးခဲ့ပြီဒီပတ်တော့ဖြင့်နောက်ဆုံးအပိုင်းပေါ်လေပင်စမပိုင်းမှာနောက်ဆုံးအပိုင်းငယ်မရဏုပ္ပတိလို့ပါဠိလိုခေါ်တယ်နော်တည်ခြင်းဖြစ်ပုံအဲဘဝတစ်ခုရဲ့အဆုံးမှာဘာဖြစ်တယ်ဒီဘဝနဲ့နောက်ဘဝဘယ်လိုဆက်ဆက်တယ်ဒါတွေအဲ့ဒီဟာကလည်းတော်တော်အရေးကြီးတယ်ဒီမျက်စိလည်ရတယ်ဒီဒီဘဝအဆုံးနဲ့နောက်ဘဝအစအောင်မျက်စိလည်ပြီးတော့အပြောမှအဆုံးမှအရေးမှတွေဖြစ်ဖြစ်ကုန်တယ်ဟုတ်ခစ်လူတွေအဲ့ဒါတွေအလွန်မှားတယ်အဲ့တော့တေခြင်းဟာနော်ဘုရားဘာသာမှာလက်ခံထားတာဘယ်နှမျိုးရှိသလဲတဲ့တေခြင်း၄မျိုးရှိတယ်နော်တေခြင်း၄မျိုးနံပါတ်၁ကပါတော့အသက်တန်းကုန်၍တေခြင်းတဲ့နံပါတ်၂ကကံစွမ်းကုန်၍တေခြင်းနံပါတ်၃ကတော့အသက်တန်းရောကံစွမ်းရောနှစ်မျိုးလုံးကုန်၍တေခြင်းရဲ့နံပါတ်၄ကဥပိ္ပစေတကကံဖြင့်တည်ခြင်းရဲ့လို့တည်ခြင်း၄မျိုးရှိတယ်တဲ့အတ္တတန်ကုန်၍တည်ခြင်းဆိုတာဆိုတော့လူဘဝလူဘုံမှာဆိုရင်အတ္တတန်ကမမြဲဘူးပေါ့လေနော်မမြဲပေမဲ့လို့ဆိုတော့တရားတန်းပဲနော်80တန်းပဲစသည်ဖြင့်တတ်မှတ်ထားချက်ရှိတယ်ပေါ့အဲ့တော့ကံကအတ္တတထောင်ရှိဖို့ရံကံပါလာတော့လည်းပဲကိုကလူဖြစ်တဲ့အခါမှာတက်တန်းတရားအချိန်ခါမှာလူဖြစ်ရင်တက်တန်းတရားပဲနေရမှာတရားပြည့်ရင်သူတရားမှာပဲဘာကြောင့်လဲဆိုတော့ဒါတက်တန်းကုန်သွားပြီအဲ့တော့ကံစွမ်းမကုန်သေးတော့လည်းပဲတက်တန်းကုန်ရင်လည်းပဲဒါတရားမှာဆုတရားမှာနော်ဒါကြောင့်မို့လူဘဝရောက်လာကြတဲ့ဆိုရင်လူဘဝကတရားတက်တန်းရှိတယ်ဆိုရင်တရားထ iao နေပြီးရင်တရားပဲများတယ်ပေါ့လေနော်တရားကလွန်ပြီးတော့အသက်ရှိတာတော့မရှိဘူးလားဆိုတော့အလွန်ရှာရှာပါပါရှိပါတယ်မြတ်စွာဘုရားလက်ထက်တုန်းကလည်းပဲရှင်အနန္ဒာတို့နော်တို့ဘယ်လိုတုန်းဝိဒါခာတို့လေဟုတ်တယ်မဟုတ်လားအသက်120ရှိတယ်တချို့ဆိုအသက်160ထိအောင်ရှိတဲ့တောင်ရှိတယ်လို့ဆိုဒါကတော့အထူးပေါ့ exception ပေါ့လေအေးမိမိကျမ်းဟိုငကူကကံကောင်းတာရဲ့ကျမ်းမာရေးကိုအထူးဆောင်းလျှောက်တာရဲ့ပေါ့လေနော်အေးအဲ့တော့အဲ့လိုကံစွမ်းရှိတော်လည်းပဲအသက်တန်းကုန်လို့တည်ရတာမျိုးကိုဘာလို့ခေါ်လဲအသက်တန်းကုန်၍တည်ခြင်းလို့ဒီလိုခေါ်တယ်နော်အဲ့တော့ဒီတည်ခြင်းလေးမျိုးကိုစီမီနဲ့ဥပမာပေးလို့ရစီမီမှာစီရှိတယ်မီးစာရှိတယ်နော်အဲ့တော့စီမခန်းသေးပေမဲ့လို့မီးစာကုန်သွားရင်လည်းပဲမီးငိမ့်သွားမှာဟောအခုလာတက်တန်းကုန်၍တည်တယ်ဆိုအဲ့ဒီမီးစာကုန်သွားတာနဲ့တူတယ်ရှင်းတော့ကစီထဲမှာမိစာလေးထည့်ပြီးတော့ထွန်းတယ်မဟုတ်လားမြင်ဘူးလားမသိဘူးနော်ဟိုជីချေဆိုပြီးတော့လေဟိုဓမ္မတွေလောက်ရတယ်ဟောလေជីချေတော့ကလေးလို့ဟိုဂွန်းလေးကိုကြည့်ရတယ်ဟုတ်တယ်မဟုတ်လားအဲအဲ့ဒါလေးထည့်လိုက်တော့သူထောင်းနေတယ်အဲ့ဒီထွန်းထားတယ်အဲ့တော့စီမကုံသေးတော့လည်းပဲတဲ့မိစာကုံသွားရင်လည်းပဲမိငိမ့်သွားနိုင်တယ်ကံစွမ်းကုံရွေးသေးခြင်းဆိုတာကတော့မီးစာရှိပေမဲ့လို့စီကုံသွားတာနဲ့တူတယ်ပေါ့ကံကအသက်တရားတန်းမှာလူဖြစ်တော်လဲပဲကံကအသက်50ပဲနေဖို့ညာပါလာရင်အသက်50မှာပဲသူပေလိမ့်နော်အသက်80တိနေဖို့ရန်ပါလာရင်အသက်80တိအောင်အသက်80ကျရင်သူတေလိမ့်မယ်အဲ့ဒီလိုတေတာမျိုးကိုဘာလို့ခေါ်လဲကံကုံလို့တေတာပေါ့ကံစွမ်းကုံလို့တေတာအဲ့တော့လူတေတဲ့ကံကုံလို့တေတဲ့ကြီးတွက်လို့မရဘူးအမှန်ကတော့နော်လူတာမင်းညာအဖြစ်တော့ပြောနေတာပဲကံကုံလို့တည်တယ်တိနေစီလို့တည်တယ်ဟုတ်လားတိနေစီတယ်ဆိုတော့ကပြောလို့ကမလွယ်ဘူးနော်အဲ့တော့ဒီမှာတော့ကံကုံရွေးတည်တယ်တဲ့အဲ့တော့အသက်တန်းရှိသေးပေမဲ့လို့ကံကုံရင်ကံကုံရင်လည်းပဲသူတည်ရမယ်အသက်တန်းကံနှစ်ပါးကုံရွေးတည်ခြင်းဒါကတော့ရှင်းပြီနော်အဲ့ကိုကဖြစ်တာလဲဆိုတော့လူအသက်တရားရှိတဲ့လူဘဝမှာတော့ဖြစ်တယ်ကံကလည်းပဲအသက်တရားရှိဖို့လောက်ပဲပါလာတယ်ဒီနှစ်ခုပြိုင်းသူကုံလို့တေးတာမျိုးစီမီအစီရောမီးစာရောပြိုင်းသူကုံလို့တေးတာမျိုးပေါ့လေအဲ့မျိုးတော့ရှားလိမ့်မယ်ထင်တယ်နော် ။ဟောဆိုကံဟာများသောဖြင့်တော့အများကြီးအသက်ရှင်နေလို့တဲ့ကံကြီးရှိလာကြတာလူတွေကဆိုတက်တန်းကမရှိတော့တက်တန်းလိုက်သေးကြရတယ်။ဥပိ္ပစေတကကံဖြင့်သေးခြင်းတဲ့ဟမ်ဒါကတော့ဟို accident ဖြစ်ပြီးတော့သေးတာမျိုးဟောမိလောင်သေးတာရေနစ်သေးတာအစိတ်တောက်သေးတာစသည်ပေါ့လေဒါတွေကိုဥပိ္ပစေတကကံဖြင့်သေးခြင်းလို့ခေါ်တယ်ဥပိ္ပစေတကကံဆိုတာဟိုကံ၄မျိုးခွဲခဲ့တော့ကစနကကံဥပထမကကံဥပပိလကကံဥပဃာတကကံလို့ဟုတ်တယ်မဟုတ်လားအဲ့ဒီဥပဃာတကကံကိုပဲဒီမှာဥပိ္ပစေတကကံလို့ဆိုတယ်အဲ့တော့အဲ့ဒီဥပိ္ပစေတကကံကတကယ်ကြီးမားရင်ဒီဘဝတဲ့ခါလေးချက်ချင်းဆိုတော့အဲ့ဒီအကံကိုပြုတ်ပြီးချက်ချင်းမြေမြူသွားတာတွေရှိတယ်မဟုတ်လားနော်ဒီတေသွားတာတွေရှိတယ်အဲ့ဒီလိုကိုကအသက်တမ်းလည်းမကုန်သေးဘူးကံစွမ်းလည်းရှိသေးရဲ့နဲ့နောက်ကံတစ်ခုကလာပြီးတော့တက်ဖြတ်လိုက်တယ်နော်ဖြတ်ပစ်လိုက်တယ်နှိမ့်ဆက်ပစ်လိုက်တယ်အဲ့လိုဖြစ်ပြီးတော့သေတဲ့သေတာမျိုးကိုဥပိ္ပစေတကကံနဲ့သေတယ်လို့ဒီလိုခေါ်တာနော်ဒါကြောင့်မို့သေနေစီတိုင်းသေတာမဟုတ်ဘူးဟုတ်လားအဲ့လိုသေခြင်းမကြဘဲနဲ့သေတာလေအများကြီးရှိတယ်ည
ဒီမှာပြည်သေးပုံမှာတဏှတိခံ
ပြီးသေတယ်အေးဟုတ်တယ်အဲကံတော့ပါတာပေါ့ဟုတ်လားသူကံကဒီတဏှပြခံရမယ့်ကံပါလို့ဆိုတော့ तू သေတာတော့မှန်တယ်နော်ဆိုတော့နောက်ဘဝကသူများကိုအစံငတ်ထားပြီးတော့တတ်ခဲ့လူမျိုးဟာဒီလိုပဲကိုကြလည်းအစံငတ်ပြီးတော့သေးတတ်တယ်နော်နောက်ဘဝကသူများကိုအစိတ်ကြွေးပြီးတော့တတ်ခဲ့လူမျိုးကိုလည်းအစိတ်ထားပြီးတော့သေးရတတ်တယ်ပေါ့လေအဲ့လိုဖြစ်တဲ့ကံကအဲဥပ္ပစေတကကံအဲ့ဒီကံကအကျိုးပေးတာဟုတ်အဲ့တော့မူလဥပ္ပထမကကံကို तू ကလာပြီးတော့ဖြတ်ပြတာဟိုဥပ္ပစေတကဆိုကပ်ပြီးတော့ဖြတ်တယ်ဆိုတဲ့အဓိပ္ပာယ်ရှိတယ်အဲ့လိုကံမျိုးဒါကြောင့်မို့တိနှစ်သုံးသေးခြင်းမျိုးကိုကာလမရဏလို့ခေါ်တယ်เนาะအချိန်ကြလို့သေခြင်းမျိုးပေါ့လေနောက်ဆုံးနံပါတ်၄ကိုအကာလမရဏသေခြင်းမကြဘဲနဲ့သေတယ်အဲသေခြင်းမကြဘဲနဲ့သေတာတွေအခုခေတ်အများကြီးရှိပါတယ်เนาะကိုတတ်သေးတာအဲအဲအဲ့ဒါတွေလည်းတူတူပေါ့အကုန်လုံးကဘယ
်ဒီကံပါတာဟုတ်မလဲ
ကုန
်လုံးကဒီကံမပါဟုတ်မှာဟု
တ်ပါဟမ်ပါလားပါအားလုံးကဒီကံနဲ့မပါတယောက်တစ်မျိုးစီတာနေ
ရှိအဲ
တချို့ကြတော့
ကံ
ဖြီးတတ်တာလို့တချို့ကြတော့လည်း
ဟိုသဘောတူလောက်လာခဲ့ကြတာတွေရှိတယ်လေဟိုဘွားတွေဘွားတွေကအဲ့တော့ဒီဘွားမှလည်းပဲစုပြီးတော့ဖြစ်ကြတာပေါ့နော်ပြီးတော့အခုဆန်ဖရန်စစ္စကိုအနေနဲ့ပြောရင် Golden Gate ကခုံချတာတွေဒါရီယာဥပိ္ပစေတကကံနဲ့တေးတာတဲ့ဒါကြောင့်မို့တေးခြင်း၄မျိုးရှိတယ်နော်အသက်ကုန်၍တေးတယ်ကံကုန်၍တေးတယ်အသက်ကနှစ်ပါးကုန်၍တေးတယ်ဒါမကုန်သေးပဲနဲ့ကပ်ဖြတ်တတ်တဲ့ကံတစ်ခုခုကြောင့်တေးတယ်ဟုတ်လားရှင်းတော့ကဒီဝဒ္ဒဟာနော်ဘာရောတန်ခဗေဒကကံနဲ့ဘာကံလဲသွေးစင်းတည်အောင်ပြုတဲ့လောဟိတုပ္ပါဒကကံဆိုတာဒီကံတစ်ခုတောင်ပြုတဲ့ပင်စံဏတိယကံနဲ့နော်ဒါကြောင့်မို့ဒီကားလဲသူကမြေမြူပြီးတော့ထေသွားတယ်မဟုတ်ဘူးလားနော်ထို့အတူပဲနန္ဒဆိုတဲ့လူလင်ဟာရှင်ဥပ္ပလောမဟိုတကူအရာမှာဧတရရတဲ့ယန္နာမကိုမတော်တရကျင့်လို့ချက်ချင်းသူကတော့မဆိုင်ဘူးနော်ချက်ချင်းမြေမြူသွားတယ်အဲ့ဒီလိုဒီပြုတဲ့အကုသိုလ်ကံကကြီးမားရင်ဒီကားချက်ချင်းအကျိုးပေးပြီးတော့အသေးချင်းကြီးကြပဲနဲ့သေးသွားရတယ်ဒီလိုကံတွေလည်းရှိတယ်အဲ့ဒါအမျိုးမျိုးပေါ့လေအဲ့ဒီလိုသေးချင်းလေးမျိုးမှာတတ္တဝါတွေဟာတစ်မျိုးမျိုးနဲ့သေးကြရတယ်ပေါ့နော်ကောင်းပြီတတ္တဝါတွေသေတော့ဘယ်လိုဖြစ်တယ်လဲဒီခန္ဓာကြီးအချိန်ရောက်လာတယ်နော်အဲ့ဒီဒီခန္ဓာကြီးမှာတဲ့နမိတ်တွေထင်းလာတယ်စိတ်ထဲမှာပေါ်လာတယ်ပေါ့နော်အဲ့ဒီလိုပေါ်လာတတ်တဲ့နမိတ်ဘယ်နှမျိုးရှိလဲ၃မျိုးရှိတယ်အဲ့ဒါဟိုအာရမဏသင်္ခဟပကိမဲနှုတ်ကလည်းနည်းနည်းတော့ပြောခဲ့ပြီနော်ကံရယ်ကမ္မနမိတ်ရယ်ဂတိနမိတ်ရယ်လို့အဲအဲ့ဒီသုံးမျိုးမှာတဲ့တမျိုးမျိုးပေါ်လာတတ်တယ်တဲ့ဒီကံဤလိုက်ပထမဆုံးပါတဲ့တော့ကံနမိတ်တဲ့ကံပေါ့လေနော်နောက်တွန်းကပြုခဲ့မှုတဲ့ကုသိုလ်ကံအကုသိုလ်ကံရှိတယ်အဲ့ဒီကံကအချမ်းမဲ့ဘဝမှာအကျူးပိမဲ့ပရိသန်တွေကိုဖြစ်စေမဲ့ကံအဲ့ဒီကံကစိတ်ထဲမှာလားပေါ်ကုသိုလ်ကံဖြစ်လာကုသိုလ်ကံလာပေါ်တယ်အကုသိုလ်ကံဖြစ်လာအကုသိုလ်ကံလာပေါ်တယ်အဲဒီကံဤမှာပေါ်လာတာ အဲ့ဒါကိုကံအာယုံနော်ဒါကိုပဲကံနမိတ်ပေါ့လေနော်နမိတ်သုံးမျိုးအနေနဲ့ပြောရတာကံနမိတ်နော်ဒါမှလို့များသောအားဖြင့်တော့ကံကမ္မနမိတ်ကတိနမိတ်လို့ဒီလိုသာဆိုလဲကံကိုနမိတ်လို့တော့မဆိုဘူးဘာလို့လဲဆိုတော့ကမ္မနမိတ်ဆိုတာ ਨੇ ရောတော့မှာဆိုလို့နော်ဒီမှာတော့နမိတ်သုံးမျိုးလို့ဆိုလို့ကံနမိတ်လို့ပဲဆိုလိုက်တယ်ဟုတ်လားအမှန်ကတော့ကံပါပဲအဲ့ဒီကံဟာအတိတ်ကပြုတ်ခဲ့တဲ့ကံဟာပေါ်လာတတ်တယ်နော်အဲ့လိုမဟုတ်ရင်လည်းပဲဘာပေါ်လာတတ်တော့ကမ္မနမိတ်ဆိုတာပေါ်လာတတ်တယ်ကမ္မနမိတ်ဆိုတော့ကဘာလဲတဲ့အဲ့ဒီကံပြုစဉ်အခါတုန်းကတွေ့ရကြုံရတဲ့အာယုံ6ပါနော်အလှူတန်းပြုရင်ဒီအလှူတန်းပြုတဲ့ကုသိုလ်စေတနာကံအဲ့ဒါကကံပေါ့နော်အလှူခံပုဂ္ဂိုလ်တို့အလှူပစ္စည်းတို့ကြတော့ဒါကမ္မနမိတ်လို့ခေါ်ရတာပေါ့အကုသိုလ်မှလည်းပဲတတ်ရင်လည်းတတ်တာကကံပေါ့ဟုတ်လားအဲအတ္တခံရတဲ့တတဝါတို့တတ်တဲ့လက်နဲ့တို့ဘာတို့ကဒါကကမ္မနမိတ်ပေါ့အဲလိုကမ္မနမိတ်ဆိုတာလေလည်းပဲချင်းပေါ်လာတတ်တယ်စိတ်ထဲမှာနော်အဲ့ဒီကမ္မနမိတ်ကနှစ်မျိုးရှိတယ်တဲ့နော်ပထမဟာကိုပါဠိလိုဥပလတ္တနမိတ်လို့ခေါ်တယ်နော်ဒါကဘာလဲကံနှစ်ဆက်ဆက်ပြီးတော့တက်ရိုက်ကျုံရတဲ့အာယုံနော်ပုံစံကဘာလဲကြောင်းဆောက်လှူလဲဆိုရင်ကြောင်းကြီးပေါ့နော်ဒီကြောင်းကိုဘာလို့ခေါ်လဲကမ္မနမိတ်လို့ခေါ်တယ်လှူတဲ့အလှူကိုကံဟုတ်လားကျောင်းကကမ္မနမိတ်ဒါကဥပလတ္တကမ္မနမိတ်ဥပလတ္တဆိုရအပ်တယ်ဆိုတော့ပမာလို့အဓိပ္ပာယ်ရှိတယ်နော်ဥပကရဏဆိုတာကကံပြီးမြောက်ဖို့ရာအချမ်းအယံဖြစ်တဲ့အာယုံနဲ့ခုနကကျောင်းဆောက်လှူတဲ့အခါမှာကျောင်းနေမကဘူးပေါ့ကျောင်းလှူရင်းနဲ့သွန်းနေလှူလေသင်္ကန်းနေလှူလေကျောင်းသုံးပစ္စည်းတွေလှူလေနော်အဲ့ဒီလိုပစ္စည်းတွေအချမ်းအယံဖြစ်တဲ့ပစ္စည်းတွေကဘာလို့ခေါ်လဲဥပကရဏကမ္မနမိတ်ဒါတွေလည်းပေါ်လာတတ်တယ်ပြန်ပြီးတော့စိတ်ထဲမှာပေါ်လာတာပေါ့ဒါတွေအဲကမ္မနမိတ်တော့လည်းပေါ်လာတယ်နော်နောက်တစ်ခုကတော့ဘာလို့ဂတိနမိတ်တဲ့ဂတိဆိုတဲ့နေရာမှာလာရာလို့ဆိုလို့နော်လာရာဆိုတော့အင်္ဂလိပ်လိုတော့ destination လို့ပြန်တယ်ပေါ့လို့ရှေ့ရောက်ရမယ်ဘဝအခုအနာဂတ်မှာရောက်ရမယ်ဘဝအဲ့ဒါကိုဂတိလို့ခေါ်တယ်ဂတိနမိတ်ကတော့ဘာလဲတော့လာရတော့မဲ့ဘဝမှာတွေ့ကြုံရလက်တန့်ဖြစ်တဲ့အာယုံနော်အဲ့ဒါကလည်းပဲဥပလဘိတ္တပတဲ့နော်ဥပဘောဂရေလို့တကနှစ်မျိုးခွဲပြန်ဥပလဘိတ္တပဆိုတာဘာလို့တက်ရိုက်ရောက်ထိုက်တဲ့အရက်အကယ်၍လူဖြစ်မယ်ဆိုရင်တဲ့အမိဝန်းရည်ပေါ်လေတအိမ်ရဲ့အတွင်းကဝေါ်ကြည့်ပေါ်ဒါကဒီလိုဟာကြီးပေါ်လာတယ်နော်သုံးပုံငရဲကြမဲ့ကောင်ဆိုလဲငရဲဘုံပေါ့လေ납ပြီးရောက်မဲ့လူဆိုလဲ납ဘုံပေါ့လေနော်အဲ့ဒါမျိုးတွေပေါ်လာတယ်အဲ့ဒါမျိုးတွေမြင်းလာတယ်ဆိုပါတော့နော်အဲ့လိုဖြစ်လာရင်ဒါပါတော့ဥပလဘိတ္တပဂတိနမိတ်သူ့မှာထင်းနေပြီလို့ဆိုလိုတယ်ဥပဘောကဂတိနမိတ်ဆိုတော့အဲ့ဒီဘုံမှာတွေ့ကြုံခံစားရမယ့်ဟာတွေပေါ့နော်လင်းတာကောင်ရောခွေးတွေကခွေးနဲ့ကြီးတွေကကိုယ်လိုက်တာတို့ဘာလို့အဲ့လိုခွေးတွေကြီးတွေငရဲမိတွေငရဲတွေနေငရဲကြမယ်လို့ဆိုရင်အဲ့ဒီလိုဟာတွေပေါ့အဲ့ဒီငရဲပုံမှာခံစားရမယ့်ဟာတွေနော်တရိษံဖြစ်မယ်ဆိုရင်လည်းပဲတရိษံအလိုက်တော်ကြီးတွေဘာကြီးတွေပေါ်လာမှာပေါ့တရိနော်ကောင်းတဲ့ဘက်ကပြောရင်လည်းဘာလို့နတ်သားတို့နတ်သမီးတို့ဥယျင်တို့ဗိမာန်တို့ပရိသတ်ဘင်းတို့နော်ဒါတွေဟာဥပဘောကအဲ့ဒီသူတွေ့ကြုံခံစားရမယ့်လာလတန့်ဘောကမှာတွေ့ကြုံခံစားရမယ့်အာယုံနေအဲ့ဒီအာယုံနေတော်လောက်တဲ့ဒီ၃မျိုးမှာတစ်မျိုးမျိုးထင်လာတယ်တဲ့နော်ဒါကြောင့်မို့ကံရယ်ကမ္မနမိတ်ရယ်ဂတိနမိတ်ရယ်ဒီ၃မျိုးကိုခွဲခြားပြီးတော့ဒါသိထားရမယ်နားလည်ထားရမယ်ပြန်ပြောမယ်ဘာလို့ကံဆိုတော့ဘာလို့နောက်ဘောကမှာပရိသန္တိဂျိုးပြီးတော့မယ်ရှင်းတွန်းကပြုခဲ့ဘူးတဲ့ကုသိုလ်ကံအကုသိုလ်ကံပေါ့နော်ဟာအခုမှဆိုတော့ဟိုမသေးခင်တော်တော်လေးကပြုတ်တဲ့ကုသိုလ်ကံအကုသိုလ်ကံလည်းဖြစ်နေတာပါပဲဟုတ်လားရှေးဆိုတာဒီတေခံလေးမကြခင်ပေါ့လေနော်ဟိုးနောက်ဘဝတွေကစပြီးတော့ဒီဘဝမှာဟောတာအကုန်ပါသွားမယ်ကာမနမိတ်ဆိုတာကြတော့အဲ့ဒီကံပြုစဉ်တုန်းကဒီအချမ်းအယံအဆောက်အဦဖြစ်တဲ့နော်အဆောက်အဦဆိုတာ instrument လို့ဆိုလို့ရတယ်အဲ့ဒါဖြစ်တဲ့ PC တွေအာယုံတွေပေါ့လေဂတိနမိတ်ဆိုတာကတော့လာရမယ့်ဘဝအာယုံနော်အဲ့ဒီဘဝတိုက်ရိုက်ဖြစ်စေအဲ့ဒီဘုရားမှာတွေ့ကြုံခံစားရမယ့်ဟာတွေဖြစ်စေမြင်လာနော်မျက်စိထဲမှာပေါ်လာအဲ့ဒါဂတိနမိတ်တဲ့အဲ့ဒီလိုကံတည်တော်လောကောင်ကမ္မနမိတ်တည်တော်လောကောင်ဂတိနမိတ်တည်တော်လောကောင်ဒီတစ်ခုခုဟာပေါ်လာခြင်းတဲ့နော်ဒီတစ်ခုခုကိုမြင်တွေ့ပြီးတော့မှ သေတဲ့စိတ်သုတိစိတ်ပေါ်လိမ့်မယ်သုတိစိတ်မပေါ်ခင်ဒီမရဏတဏဝီထိဆိုတာကိုဖြစ်မယ်နော်အဲဒီမရဏတဏဝီထိမှာကြည့်ပြီးတော့အဲဘယ်စိတ်ဒီကဘာအာယုံပြုတယ်ဘာလဲတော့ကြာကြာတော့ခွဲမယ်အဲ့ဒီကံတမျိုးမျိုးဟာတဲ့ကံရဲ့အစွမ်းချောင်းပဲတဲ့နော်ထင်းတဲ့ခါမှာဓွာရ6ပါးတို့တွင်တပါးပါး၌ထင်းလာတယ်ကံအာယုံကတော့အတိတ်ကဖြစ်ခဲ့တာမလို့မနှောထွားတာမှထင်မယ်ပေါ့နော်ကမ္မနိမိတ်ကြတော့အာယုံ6ပါးဖြစ်တဲ့အတွက်ကြောင့်မို့ထိုက်ပြီးအာလျော်ဆိုတာဓွာရ6ပါးမှထင်တယ်ဂတိနိမိတ်ကိုတော့ကိုဟိုအများအယူအဆအတိုင်းကတော့သူကရူပါယုံပဲရှိတယ်လို့ဆိုတယ်ရူပါယုံဖြစ်ရင်စက္ခုဓွာရမှဖြစ်နိုင်မယ်ပေါ့လေနော်အဲ့ဒီလိုကောင်းပြီတေခဏီယူစိတ်အစဉ်ပဲလို့ဖြစ်တယ်လေတဲ့နော်နမိတ်ထင်လာပြီးတဲ့နောက်တဲ့အဲ့ဒီနမိတ်ကိုပဲအာယုံပြုတ်ပြီးတော့တဲ့နော်အကျိုးပိလက်တန့်ဖြစ်တဲ့ကံအားလျော်စွာတဲ့ကုသကံအကျိုးပေးမှလားအကုသကံအကျိုးပေးမှလားပေါ့အဲ့ဒီကံအားလျော်စွာတဲ့ကုသကံကအကျိုးပေးမှဖြစ်ရင်လည်းပဲစင်ကြယ်တဲ့စိတ်အစဉ်ဖြစ်နေမယ်ပေါ့နော်အကုသကံကအကျိုးပေးမှဖြစ်ရင်လည်းပဲညစ်နွမ်းတဲ့စိတ်အစဉ်ဖြစ်နေမယ်ဟုတ်ကဲ့လားအဲ့လိုစိတ်အစဉ်ဟာရောက်ထိုက်တဲ့ဘဝအားလျော်စွာတဲ့အဲ့ဒီဘဝပဲသူညွတ်နေလိမ့်မယ်နော်နောက်ယောလတန်ဘုရားသူညွတ်ကိုင်းနေတဲ့ကဲ့သို့မပြတ်များသောအဖြစ်ဖြစ်တတ်ဤများသောအဖြစ်ဖြစ်တတ်ဤဆိုတာကစိတ်မြင့်မြေသေးရရင်လည်းဒီလိုသွားမှာပေါ့နော်ဟိုရင်ကောင်လေးကိုတခါတော့ဖိတ်တက်လိုက်တဲ့ခါမျိုးကျတော့ဒီလိုညွတ်ကိုင်းနေစရာအချိန်မရဘူးပေါ့ဒီမရဏတဏ္ဍဝိသီကတော့ဖြစ်တော့ဖြစ်မှာနော်ဆိုတော့အဲအထက်ပြီးအာလျောသာဝိသီတွေပိစတ်တော်တာဝိသီမနောတော်တာဝိသီတွေဖြစ်မှာသို့တော့အခုလိုစိတ်မြင့်မြေသေးရတဲ့လူမျိုးလိုညွတ်ကိုင်းနေကြမဖြစ်နိုင်ဘူး။ဒါကြောင့်မို့များသောအားဖြင့်လို့ဒီလိုဆိုတယ်နော်။အဲဒီတော့စင်ကြယ်သောဒီအကျိုးပေးမဲ့ကံကအကုသကံဖြစ်ရင်မစင်ကြယ်တဲ့စိတ်အစဉ်ဖြစ်နေမယ်။အကျိုးပေးတဲ့ကံကကုသကံဖြစ်ရင်စင်ကြယ်တဲ့စိတ်ဖြစ်နေမယ်။ဟုတ်ပြီလား။အဲတော့တခါတလေမစင်ကြယ်တဲ့စိတ်အစဉ်ဖြစ်နေရာကနေပြီးတော့ကိုကပဲရှေးတုန်းကပြုတ်ခဲ့တဲ့ကောင်းမှုကုသိုလ်တစ်ခုခုကိုတတိယလို့ဖြစ်စေနော်အနိနာမှာရှိတဲ့ဆွေမျိုးတို့ဘာတို့ကအခေါ်လဲကြံဖန်ကူညီပေးလို့ဖြစ်စေကောင်းတဲ့စိတ်အစဉ်တို့တည်းပြောင်းသွားနိုင်တယ်နော်ထို့အတူပဲငကိုယ်တို့ကကောင်းတဲ့စိတ်အစဉ်ကနေပြီးတော့မတော်တာတစ်ခုခုကိုတတိယလို့မကောင်းတဲ့စိတ်အစဉ်လည်းပဲပြောင်းသွားနိုင်တယ်ဒါကြောင့်မို့ဥစ္စေတို့ဘုဒ္ဓဘာသာဝင်တွေဖို့တေဂံနီးအလွန်အရေးကြီးတယ်လို့ပြောတယ်နော်တေဂံနီးမှာမိတ်ဆွေကောင်းနားလေတဲ့မိတ်ဆွေကောင်းဆိုတာ well meaning ဖြစ်ပေမဲ့လို့နားမလာတဲ့လူဆိုရင်ကိုယ်ကားဖြစ်နိုင်တယ်နော်ဒီလိုဒီအပြည့်မှာတော့နားလေထိုင်ရင်ဒါကောင်းတယ်အဲ့လိုမိတ်ဆွေကောင်းလို့လေနော်ရှင်းတော့ကဟိုအရင်ကခဏခဏပြောဥပါပြီတန်ထတော့ပြောအောင်ပါပဲဟိုတောနဆိုတဲ့ယဟန္တာတစ်ပါးရှိတယ်နော်တောနဂိရိဆိုတဲ့အဲ့ရမှာတောနဆိုတဲ့ယဟန္တာတစ်ပါးရှိတယ်အဲ့တော့သူ့ရဲ့အဖေကဟိုတန်နမမရှိတုန်းခါကတော့မုတ်ဆိုးလှုပ်လာခဲ့တယ်နော်။နောင်ကြီးတဲ့ခါကျတော့ယဟန်ဘုပြီးတော့သူ့သားနဲ့အတူတူနေတယ်။အဲသူသေတော့မယ်ဖြစ်တဲ့ခါကျတော့တသလုံးကမုတ်ဆိုးလှုပ်လာတာဆိုတော့သူ့မှာဗာနမိတ်တွေထင်တယ်ဆိုတော့အဲလိုခွေးတွေသူ့ရှိလာတာခွေးတွေလိုက်တယ်အဲလိုပဲသူ့မှာနမိတ်ထင်တယ်တေကံနေကြတယ်။ရှင်တော်ဟဲ့သားဟဲ့ချော့ပါဟဲ့ဘာဟဲ့ဘောလို့သူလန့်ပြီးအော်တာပေါ့။အဲလိုအော်တော့ဘာဖြစ်တာလဲပေါ့ဦးဇင်းကြီးဘာဖြစ်တာလို့မျိုးတော့ဟာငါခွေးတွေလိုက်နေပြီပေါ့လေဆိုတော့သိပြီငါအဖေတော့ငရဲနမိတ်တွေထင်းနေပြီဒီတိုင်းတေလုံးငရဲကြတော့မှသိကြတယ်ဒါနဲ့တခါတည်းအဲ့ဒီမထေကသူ့ကိုရင်တွေကိုတော့ပန်းနေပါလိတော့ရှာကြီးကြပေါ့ဆိုပြီးတော့ဒါနဲ့ပန်းနေခူးလာခိုင်းပေါ့လေအဲ့ဒီပန်းနေကိုခါတဲ့ဖယားရင်ပြန်မှာပန်းမှုရခင်းပြီးတော့အဲ့ဒီဦးဇင်းကြီးကိုခေါ်သွားပေါ့လေထန်ခေါ်သွားပြီးတော့ဟိုမှာချပြီးတော့ဦးဇင်းကြီးဒီမှာပန်းမှုရခင်ထားတယ်ဖခင်ပန်းနေလို့တယ်ဖခင်ကြည်ညိုဖခင်ကြည်ညိုလို့ပြောလိုက်တဲ့ခါကျတော့သူကအဲ့ဒီဖခင်ပဲစိတ်ကရောက်သွားတယ်ဖခင်ပန်းလှူတာအဲ့လိုဖခင်ပန်းလှူတဲ့စိတ်နဲ့ရောက်သွားတာနဲ့တပြိုင်နက်ခုနညစ်နွမ်းနေတဲ့စိတ်အစဉ်ကနေပြီးတော့စင်ကြယ်တဲ့စိတ်အစဉ်ဖြစ်သွားပြီသို့မဟုတ်အကုသိုလ်ဖြစ်နေတဲ့စိတ်အစဉ်ကနေပြီးတော့ကုသိုလ်စိတ်အစဉ်ဖြစ်သွားနော်အဲ့ဒီလိုကုသိုလ်စိတ်အစဉ်လည်းဖြစ်သွားရောနမိတ်ပြောင်းသွားတာခါပဲနတ်သမီးတွေတို့မြင်နေတယ်မြင်တော့လဲအတတင့်တင့်မိတွေးတွေလာနေပြီပေါ့လေအဲ့လိုပြောတယ်တဲ့နော် အဲ့လိုပြောပြီးတော့နောက်သူပေးသွားတယ်အဲပေးသွားတဲ့ခါကျတော့နှက်ပြီးမှသွားပြီးတော့နှက်ဖြစ်တယ်ဒါနောက်တော့အာဟုတုလှုပ်လာခဲ့ပြီမယ်လို့နော်ဒီဒါတော့တေဂန်နီးမှာကုသိုလ်ဇောဆောလိုက်တဲ့အတွက်ကြောင့်မို့သူဟာဟိုဖြစ်သွားတယ်နှက်ပြီးဖြစ်သွားတယ်ဒါမှမဟုတ်သောဏမထေရအာမရသီရနဲ့နှက်ပြီးမှလိုက်ပြီးတရားဟောသူသောဏမဖြစ်မှာနော်စိတ်ချရမှာဆိုတော့ပြန်လာတယ်လို့ဆိုတယ်ဟုတ်လားဒါကပါတော့အကုသိုလ်စိတ်အစဉ်ဖြစ်နေရာကနေပြီးတော့ကုသိုလ်စိတ်အစဉ်ပြောင်းသွားတဲ့အတွက်ကြောင့်မို့နောက်ဘဝဘဝကောင်းရောက်သွားတာဒါကြောင့်မို့ဒီမှာအကျိုးပေးလက်တန့်ကံအားလျော်စွာစင်ကြယ်တဲ့စိတ်အစဉ်ညင်နွမ်းတဲ့စိတ်အစဉ်ဖြစ်တယ်ဆိုတာပထမတော့ဟုတ်ပါเนาะပထမငိုကျိုးပေးမဲ့ကံဖြစ်ပြီမယ်လို့ဒီဘေးကနားလည်တဲ့လူကပြုပြင်ပြောင်းလဲပေးတဲ့အတွက်ကြောင့်မို့မကောင်းတာကနေကောင်းတာဖြစ်သွားတယ်เนาะအဲ့ဒီအ
ဲ့ဒီဒီကံဒီစိတ်အစဉ်ဒီနမိတ်ဒီမပေါ်တဲ့အချိန်နဲ့တည်တဲ့အချိန်နဲ့ဟိုကာလအပိုင်းအကြာ
အာတိတ်တိတ်နီးနီးတာပေါ့
တိတ်နီးတယ်
အဲတိတ်နီးတယ်အဲနောက်တစ်ခုကတော့ဘာတော့ဆိုတော့တေဂန်နီးမှမကောင်းတဲ့စိတ်ဖြစ်သွားလို့မကောင်းတဲ့ဘဝရောက်သွားရတာနော်အတောကမင်္ဒရာကြီးဟာဟိုဦးဇင်းတို့ကြမ်းခံဒီအရာပြောမယ်ဆိုရင်ရေတွင်း၈တောင်းလေးတောင်းရေကန်ပေါင်း၈တောင်းလေးတောင်းကြောင်းပေါင်း၈တောင်းလေးတောင်းနော်ဒီလိုစွန့်လှူပြီးတော့မြတ်စွာဘုရားရဲ့သာသနာတော်ကိုချီးမြှောက်လာတယ်။သူလောက်မြတ်စွာဘုရားသာသနာတော်မှာလှူတဲ့ပုဂ္ဂိုလ်ကမရှိဘူးလို့တောင်ဆိုတယ်။ဖေမြတ်စွာဘုရားလက်ထက်ကတောင်မှမရှိခဲ့ဘူးလို့ဆိုတယ်။ဒါပေမဲ့လို့သူနေမကောင်းလို့တေဂန်ဤအခါကြတော့ဘယ်လိုလုပ်လိုက်တလဲဆိုတော့အမတ်တရားခါရဲပန္တာတဲ့ဒီပါလေအကုန်လုံးပိတ်ပြလိုက်ချိတ်ပိတ်ပြလိုက်တယ်ဘောလေဒုက္ခလို့ပြောတယ်။သူဘာမှမလုပ်နိုင်တော့ဘူး။သူမပိုင်တော့ဝယ်ရခြင်းခံပါတေဂန်ဤမှာ။အဲ့တော့သူအနားမှာဗာလိရှင်လို့ဆိုတော့ဖန်ငါးသီးလေးရှိတယ်လေနော်ဖန်ငါးသီးချက်ချင်းကလေးတဲ့အဲ့ဒါလေးပဲ तू ပိုင်တော့တယ်ဗောဆိုတော့ तू တိတ်စိတ်မချမ်းမသာဖြစ်တယ်ကြည်စန်းငါဟာတလောကလုံးဆိုပါတော့ဟောလာရေမြေအစိုးရတဲ့ဘယင်ဖြစ်လာပြီးတော့အကုန်လုံးပိုင်ဆိုင်ခဲ့တဲ့ဘယင်အခုဒါလေးပဲငါပိုင်တော့တယ်ဖြစ်ရလေရင်ဗောလှူချင်တာလည်းမလှူရတော့ဘူးဗောဟောကပိတ်ထားပြီဆိုအဲ့ဒီလိုနှလုံးမသားမရဖြစ်ပြီးတော့အတော့ကမြင်တဲ့ရဲ့တေသွားရတာအဲ့လိုတည်သွားတဲ့အတွက်ကြောင့်မို့ဘာသွားဖြစ်ဆိုမွေကြီးသွားဖြစ်တယ်နော်နောက်တော့သားတော်မဟိန္ဒကပြီတော့မှလိုက်ပြီးတော့တရားဟောရတာပေါ့လေအဲနောက်တော့ကြာကြာတော့မဖြစ်ဘူးပေါ့လေတိုးတယ်ချက်ချင်းတော့သွားတော့ဖြစ်တယ်နောက်တော့အဲ့ဒီကနေကျွတ်သွားတယ်လို့ဆိုအဲအဲ့ဒါကြောင့်မို့ဒီတေခန်ဤခံမှာအလွန်အရေးကြီးတယ်စိတ်အစဉ်တန်ရှင်းတဲ့စိတ်အစဉ်ဖြစ်နေဘူးဒါကြောင့်မို့ဟိုဘုရားဘာသာရေးအနေနဲ့ဆိုတော့ပိယိကလေးဝါလီရွတ်ပေးတာနော်ဖရာအကြောင်းတရားအကြောင်းပြောတာပိယိရွတ်ပေးတာဒါမျိုးပေါ့အေးအဲ့ဒီလိုစိတ်ညွတ်ကိုင်းပြီးတော့နော်နေတာပဲများတယ်အဲဒီထုလို့ရိုက်လို့ချက်ချင်းတည်သွားတာမျိုးကလွဲရင်ပေါ့ကောင်းပြီကံအာယုံချင်းပုံကတနည်းရှိသေးတယ်တဲ့နော်ဒါကဘာလဲဆိုတော့ခုနပထမကံနမိတ်ထင်တာကတော့ဒီကံကိုသတိရတာပဲရှိတယ်ကံကိုသတိရတော့ဒီကံကစိတ်ထဲမှာပေါ်လာတယ်အခုဟာကြတော့နောက်တနည်းထင်ပုံကတော့ပဋိသင်္ဍေကိုဖြစ်စေတဲ့အဲ့ဒီကံကပဲတဲ့အဲ့ဒီအခါမှာအတိတ်ပြုနေရတယ်လို့မနောဓာရမှာထင်လာတယ်တဲ့တကယ်အခုကိုပြန်ပြီးတော့အဲ့ဒီကံကိုလှုပ်နေရတယ်လို့ပြန်ထင်လာတယ်နော်အလှူပေးခဲ့ဘူးတာတွေ့ရင်အလှူပေးတာတာမန်သတိရတာမျိုးမျိုးပဲနဲ့တခါတည်းသူကိုယ်တိုင်အဲ့ဒီချိန်ကမှလှုပ်နေရတယ်လို့ပဲနော်အကယ်၍သူများတက်ခရာမျိုးဆိုရင်ကိုယ်တိုင်တက်ခရာတကယ်တက်နေရတယ်လို့အဲ့ဒီချိန်ခါမှာခင်ခင်ရှားရှားကြီးပေါ်လာတယ်အဲ့ဒီလိုလည်းပဲပေါ်လာနိုင်တယ်အကံအ
ဲ့ဒီပေါ်တယ်ဒီအပြင်းကြီးမဖြစ
်ဟင်
ကောင်းတဲ့ကံဆိုရင်တော
့လေအဲကောင်းတဲ့ကံလည်းကောင်းတဲ့အကျိုးပို့ပြီးမကောင်းတဲ့ကံဆိုရင်လည်းမကောင်းတဲ့အကျိုးသွားတော့မှာဟောအဲဟာရှေးတုန်းကဟိုပြုတ်ထားပြီးတော့ပေါ်တဲ့သူ့ဟာသူအလိုလိုပေါ်လာတာကတမျိုးဟောလားဒါကနီးမှာတယောက်ယောက်ကလှုပ်ဟိုဘာခေါ်မလဲဆောင်ရွက်ပေးလို့ဖြစ်စီပြန်တရိရလာတဲ့ခါကျတော့သူကတကယ့်ကိုကိုယ်တိုင်ပြန်လှုပ်နေရတယ်လို့ထင်ထင်ရှားရှားကြီးဖြစ်လာတာအဲ့ဒီလိုလည်းပဲကံအာယုံကထင်နေတယ်ဟိုမျိုးတော်တဲ့ခါမျိုးတွေဘာတွေမှာလဲအဲ့ဒါမျိုးတွေဖြစ်တတ်တယ်နော်နော်ဖြစ်တတ်တယ်တကယ့်ကိုသူတစ်ခုခုလှုပ်နေရတယ်လို့ပဲတချို့တွေမျိုးတော်ပြီးတော့ပြန်ပြောတာတွေရှိတယ်ဥစဉ်အကိုဝန်းခွဲကိုတယောက်ရှိဦးတယ်သူဒီလိုပဲဖြားပြီးတော့ညော့သွားပြီးတော့ပြန်သတိရလာတဲ့ခါကျတော့သူတော့ကောင်းပါလေ ဟိုသူ့ကိုလည်းရှင်မောကလန်ကလည်းတာဝရိနအဟိုတာဝရိနခေါ်သွားတယ်နော်ဟိုကျရင်ရှင်ပြုတ်ပေးပြီးတော့ရှင်ရှင်သာရိပုတ္တရံတူပြီးသူ့ရှင်ပြုတ်ပေးတာရှင်ပြုတ်ပေးပြီးတော့သူကခါတဲ့တီလာပေးတာဟိုတီလာပေးတော့သူကပါဇက်ကဟုတ်တီလာဟူကြတီလာဟူကြနဲ့အဲ့လိုပါဇက်ကပြောတော့ဟိုအနန္တပြုတ်ပြီးတဲ့အဖိုးကြီးတွေပါရတယ်အဲဒီသူသူချပြီးတော့ like ဆိုကြတယ်တဲ့တီလာယူတယ်အဲ့လိုဒါအဲ့ဒါကတော့ကောင်းတဲ့ဟာပေါ့နော်မကောင်းတာတွေလည်းရှိမှာပဲခုနကလို့ဒီကနေ့မှကြောက်လန့်ပြီးတော့ခါတဲ့အာယုံမကောင်းတာတွေထင်တာအဲအဲ့လိုများဟိုတွေ့ကြုံခဲ့ရရင်ပေါ့လေဟုတ်လားသူများပြစ်တာကိုယ်ကတွေ့ကြုံခဲ့ရရင်ဒါတက်အတက်နိုင်ဆုံးအဲ့ဒီစိတ်ပျောက်သွားအောင်ဘုရားတရားတရိယာလာအောင်တနည်းနည်းနဲ့ကိုယ်ကကိုင်ကြီးဆောင်ရွက်ပေးဖို့ဒါအရေးကြီးတယ်အဲ့ဒီလိုကံအာယုံထင်းတာလေဘုရားတရားမယုံကြည်တဲ့လူဆိုရင်တော့လည်းပဲဟိုမင်းတို့နောက်တုန်းကကောင်းတာတွေလုပ်ခဲ့တာမျိုးလေးတွေပေါ့လေဟုတ်လားသူများကူညီခဲ့တာတို့ဘာလို့တွေလည်းရှိလို့ရှိအောင်ပေါ့လုံးဝဟိုကုသိုလ်ကောင်းမှုမလုပ်ဘူးတဲ့လူကတော့တော်တော်ရှားပါလိမ့်မယ်အဲ့လိုစိတ်ချမ်းသာအောင်အဲအာယုံပြောင်းသွားအောင်တော့လုပ်ပေးရမယ်နော်အေးအဲ့လိုထင်းနေပြီတဲ့အဲ့လိုထင်းနေပြီတဲ့နောက်မှာတည်တဲ့သုတိစိတ်ကြမယ်နော်အဲ့တော့မရဏတဏ္ဏဝီထိတဲ့ဒါတေဂာနီဝီထိလို့ဆိုလို့ဒါပေမဲ့လို့ဝီထိကတေဂာနီတယ်မဟုတ်တည်တာလည်းပါတယ်နောက်ပဋိသင်္ဌေနေတာလည်းပါတယ်ဒါအားလုံးကြီးကိုတစ်ခုလုံးကိုဘာလို့ခေါ်လဲဆိုရင်မရဏတဏ္ဏဝီထိလို့ခေါ်တယ်နော်တေဂာနီရယ်တေဇဲရယ်တေပြီးနောက်ရယ်ပေါ့အဲ့ဒီမရဏတဏဝီထိကတဲ့နော်ဝီထိစိတ်အဲ့ဒီမရဏတဏဝီထိမှာဝီထိစိတ်ရဲ့အဆုံးမှာလည်းပဲသုတိစိတ်ဖြစ်နိုင်တယ်ဘဝင်ရဲ့အဆုံးမှာလည်းပဲသုတိစိတ်ဖြစ်နိုင်တယ်သုတိစိတ်ဆိုတော့ဗာလဲဒီဘဝရဲ့နောက်ဆုံးဖြစ်တဲ့စိတ်နော်သုတိစိတ်ပြင်ဒီဘဝမှာနောက်ဆုံးဖြစ်တဲ့စိတ်ရလို့မရှိတော့အဆုံးသက်စိတ်ကိုဘာလို့ခေါ်လဲသုတိစိတ်ဘမစကားသုတိတယ်သုတိတယ် ਨੇ သုံးလို့ခေါ်လားနတ်ဒီကျမပြောစုတည်တယ်လို့ပြောကောင်းတယ်ထင်းနေတယ်နော်စုတည်တယ်ဆိုတာရိုးရိုးသေးတာဟုတ်ပဲဆိုလိုတာလူလည်းစုတည်တယ်လို့ပြောလို့ရတာပဲနတ်လည်းပြောလို့ရတာပဲအဲ့ဒီစုတည်စိတ်ဆိုတာဟာစုတည်ဆိုတာဟောလျှော့ကျသွားတယ်ဆိုတဲ့ပြောဒီဘဝကအသက်ကလျှော့ကျသွားတယ်ဆိုတဲ့ပြောရှိတယ်အဲ့ဒီစုတည်စိတ်ဟာပိစုံဘဝမှာဖြစ်ရင်နောက်ဆုံးဖြစ်တဲ့စိတ်ပဲအဲ့ဒီနောက်ဆုံးဖြစ်တဲ့စိတ်ဟာဝီထီစိတ်ရဲ့အဆုံးမှလည်းပဲပေါ်လာနိုင်တယ်ဘဝင်စိတ်ရဲ့အဆုံးမှလည်းပဲပေါ်လာနိုင်တယ်နော်အဲ့ဒီလိုသုတိစိတ်ဖြစ်ပြီးတဲ့နောက်ဘာမှမချားပဲနဲ့နော်ဘဝတိပရိတန်တိစိတ်ဖြစ်တယ်အဲ့တော့သုတိနဲ့ပရိတန်တိကြားမှာဘာမှမရှိဘူးတရားလည်းမချဘူးကာလလည်းမချဘူးနော်ဇက်တိုက်ဖြစ်တယ်အဲ့လိုပရိတန်တိစိတ်ဥပတ်တယ်ဆိုရင်ပဲဘဝတိရောက်သွားပြီဘဝတိဖြစ်နေဆိုင်မဆိုင်မနေတော့ဘူးဟုတ်လားအဲတည့်ရက်ပဲနှစ်ရက်ပဲခုနှစ်ရက်ပဲဆိုင်နေမှာမဟုတ်ဘူးပဋိသင်္ဍေစိတ်ပြီးတဲ့နောက်အမင်းအဲသုတိစိတ်ပြီးတဲ့နောက်ပဋိသင်္ဍေစိတ်ဖြစ်တဲ့ဟေးဆိုရင်တန်ဘဝတည်းပဲဒါကြောင့်မို့ဘဝဟောင်းတဲ့ဘဝတည်းဟာဘာမှမချဘူးတစ်ဆက်တည်းသွားတာပဲဒါမှလို့ဟိုအခြေအနေကကွာလွန်းတော့ကိုဘဝတစ်ခုနော်ဒီဘဝကဘဝတစ်ခုဟိုဘဝကဘဝတစ်ခုလို့ဆိုရတာတရားသမောအနေနဲ့ကြည့်မယ်ဆိုရင်တော့ဒီယုတ်နံတွေဟာဒီဘဝဖြစ်ချုပ်သွားပြီးနောက်ဘဝတစ်ခါဖြစ်တာပဲအဲ့တော့ဒီဘဝမှာတခဏပြီးတခဏဖြစ်ချုပ်ဖြစ်ချုပ်ဖြစ်နေတာ ਨੇ နော်ဒီသုတိပြီးတဲ့နောက်ပရိသန်နေဖြစ်သွားတာ ਨੇ ဟာဘာမှမထူဘူးဒါကြောင့်မို့ဒီဘဝမှာယုံနံဖြစ်ပုံနားလည်နိုင်ရင်နောက်ဘဝယုံနံဖြစ်ပုံနဲ့ပဲနားလည်နိုင်တယ်လို့ဒီလိုဆိုတာအဲ့ဒီမှာဝီထိစိတ်ရဲ့အဆုံးမှာလည်းပဲသုတိဖြစ်နိုင်တယ်ဘဝင်ရဲ့အဆုံးမှာလည်းပဲသုတိဖြစ်နိုင်တယ်ဆိုတော့ကိုဝီထိပြန်စဉ်းစားကြည့်တာဝီထိမှာတရားယုံကြတဲ့ဝီထိရှိတယ်တရားယုံမကြတဲ့ဝီထိရှိတယ်ဟုတ်တယ်မဟုတ်လားဝီထိဘက်ကတော့ဒါတွေသင်ခဲ့ပြီမှတ်မိသေးလားမသိဘူးနော်ဇောရဲ့အဆုံးမှာဘဝင်ကြသွားတယ်နော်ဇောနောင်တရားယုံရဲ့အဆုံးမှာဘဝင်ကြတယ်အဲ့ဒီဇောတို့တရားယုံတို့ကိုဝီထိစိတ်လို့ခေါ်ရတယ်ဒါပြင်ဝီထိစိတ်အဆုံးမှာသုတိဖြစ်နိုင်တယ်ဆိုရင်ဇောနောင်သုတိတစ်မျိုးဖြစ်လိမ့်မယ်တရားယုံနောင်သုတိတစ်မျိုးဖြစ်လိမ့်မယ်ဟုတ်တယ်မလားအဲ့တော့နှစ်မျိုးမရလားเนาะဒီစကားအရာဝီတိစိတ်အဆုံးနဲ့ဆိုတဲ့စကားအရာမရဏတဏ္ဍဝီတိနှစ်မျိုးရတယ်เนาะတစ်မျိုးကဘာရောဇောနောင်သုတိနောက်တစ်ခုကဇောနောင်တရာယုံတရာယုံနောင်သုတိခါဘဝင်ဤအဆုံး၌လို့ဆိုတော့အဲ့ဒီဘဝင်ကဇောနောင်ဘဝင်ကြနိုင်တယ်တရာယုံနောင်ဘဝင်ကြနိုင်တယ်အပြီးတော့မှသုတိဖြစ်မယ်ဟောအဲ့လိုလည်းရှိတယ်အဲ့ဒီလိုရှိရင် သောနောင်ဘဝင်ဘဝင်နောင်ကြမှာစုတည်တရားသောနောင်တရားယုံတရားယုံနောင်ဘဝင်ဘဝင်နောင်ကြမှာစုတည်ဒီလိုလဲရှင်းတယ်ဆိုတော့အကျံပြင်းအမြင်ပြောမယ်ဆိုရင်နော်ဘယ်လောက်ဖြစ်သွားနိုင်လဲ၄ခုဖြစ်သွားနိုင်တယ်နော်ဝီတီပေါင်း၄မျိုးဖြစ်သွားနိုင်တယ်ဟုတ်လားဟိုအောင်နာမှာကြည့်တစ်ကပါနော်သောနောင်စုတည်ကြတဲ့ဝီတီနှစ်ကတရားယုံတော်သုတိကြတဲ့တရားယုံတော်သုတိကြတဲ့ဆိုတရားယုံရှိကဇောတော်ရှိရတော့မယ်နော်ဟုတ်ပြီလားဇောမရှိရင်တရားယုံစားကြည့်ကိုမရှိဘူးနော်နံပါတ်3ကဇောနောင်ဘဝင်ဘဝင်တော်သုတိနံပါတ်4ကဇောနောင်တရားယုံပေါ့ဟုတ်လားတရားယုံတော်ဘဝင်ဘဝင်တော်သုတိအဲ့ဒီလိုအကျံပြင်းအမြင့်ဆိုရင်မရဏာတဏဝိသီဟာ၄မျိုးတောင်ဖြစ်နိုင်တယ်နော်တိတဲ့တိတောင်းအောင်မယ်ဆိုရင်အများကြီးရှိသေးတယ်ကောင်းပြီအဲ့ဒီဘဝအသစ်မှာပဋိသင်္ဍေစိတ်ဖြစ်သွားတယ်ဆိုတော့ကိုအဲ့ဒီပဋိသင်္ဍေစိတ်ကဘယ်လိုသဘောတရားရှိတယ်လဲနော်အဲ့ဒီပဋိသင်္ဍေစိတ်ဟာတဲ့မရဏကောင်းပြီသုတိပြီးတော့ပဋိသင်္ဍေစိတ်ဇက်တိုက်ဖြစ်တယ်အဲ့ဒီပဋိသင်္ဍေစိတ်ကဘာကိုအာယုံပြုတယ်လဲနော်ဘယ်အာယုံကိုယူတယ်လဲအာယုံယူတယ်ဆိုရင်လည်းအာယုံပြုတယ်ဆိုရင်လည်းအတူတူပေါ့နော်ဘယ်ကိုအာယုံပြုတယ်လဲမရဏတဏ္ဍဆိုယူတဲ့အာယုံကိုပဲသူကအာယုံပြုတယ်နော်ပြီးတော့အဲ့ဒီပဋိသင်္ဍေစိတ်ဟာတဲ့ကာမဘုံရူပဘုံမှဖြစ်ရင်မိယာဝတ္ထုရရှိတော့တာပေါ့ဟုတ်တယ်မလားဟတရားဝတ္ထုမမီပဲသူမဖြစ်ဘူးနော်အရူပဘုံမှဖြစ်ရင်တော့မိယာဝတ္ထုမရှိပဲဖြစ်လိမ့်မယ်ဒါကြောင့်မို့သူ့မှာမိယာဝတ္ထုရှိတဲ့အခါလဲရှိလိမ့်မယ်မရှိတဲ့အခါလဲမရှိပေဘူးတဲ့နော်ပြတော့ဗားရတော့အဝိဇ္ဇာနုတိယခြံရံလျက်တဏ္ဏနုတိယအရင်းခံရှိသောကံကြောင့်ဖြစ်တယ်နော်အဲ့တော့ဒီဖြစ်လာတဲ့ပဋိသင်္ဍေစိတ်ဟာဝိပက်စိတ်မဟုတ်ဘူးလားအဲ့ဒီဝိပက်စိတ်ဟာဘ ᱹ ကြောင့်ဖြစ်တာတော့ကံကြောင့်ဖြစ်တာနော်နောက်ကပြုခဲ့တဲ့ကံကြောင့်ဒီဘဝမှာလာပြီးတော့ဒီဘဝဆိုအခုသိပြီးတဲ့ဘဝပေါ့နော်အဲ့ဒီဘဝမှာလာပြီးတော့ပဋိသင်္ဍေဝိပက်စိတ်ဖြစ်တယ်မဟုတ်ဘူးအေးအဲ့ဒီကံဟာတဲ့နော်အဝိဇ္ဇာနုတိယခြံရံလျက်တဏ္ဏနုတိယအရင်းခံရှိသောကံအဝိဇ္ဇာဆိုတာမောဟကိုခေါ်တယ်နော်တဏ္ဏဆိုတာလောဘကိုခေါ်တယ်အဲ့တော့အကယ်၍အကုသိုလ်ကံဖြစ်မယ်ဆိုရင်တော့မောဟကတွဲပြီးတော့မပါဘူးလားအကုသိုလ်စိတ်မှာမောဟမရှင်ဘူးလားရှင်တယ်တွဲပါတယ်နော်ပြီးတော့တခါတဏ္ဏနုတိယဆိုတော့အနုတိယဆိုတော့ဂိမ့်နေတာပေါ့လေအောက်မှာနေတာသို့တော့တဏ္ဏလူပြကဖြစ်ပေါ်ပြီးတော့လာနေတယ်ဖြစ်ပေါ်လာတဲ့ခါကျတော့ပရိယုဌာဏလို့ခေါ်တယ်နော်ကောင်းပြီအဲ့တဏ္ဏလူပြအကုသိုလ်စိတ်မှာလောမှုစိတ်ရှိခုမှာဆိုရင်မောဟနဲ့လောဘနှစ်မျိုးမရှိဘူးလားရှင်တယ်နော်အကယ်၍ဒေါသမှုစိတ်ဖြစ်မယ်ဆိုရင်တော့ကိုမောဟနဲ့ပဲရှင်တယ်လောဘနဲ့မရှင်ဘူးမရှင်ပေမဲ့လို့လောဘအရင်းခံကြောင့်ပဲဒီကံนี่ဖြစ်တာနော်တဏ္ဏနဲ့လေအဝိဇ္ဇာနဲ့တဏ္ဏဒီနှစ်ခုအရင်ခံပြီးတော့တတ္တဝါတွေမှာကုသိုလ်ကံအကုသိုလ်ကံဖြစ်တာအဲ့တော့ဒီသူတို့ကိုအမိပြုပြီးတော့လည်းပဲဖြစ်နိုင်တယ်သူတို့နဲ့အတူရှင်တွဲပြီးတော့လည်းဖြစ်နိုင်တယ်အကုသိုလ်ကံကနားလည်ပြီလားနော်နောက်ပဋ္ဌာန်းကြီးနဲ့ကြတော့ဒါလာလိုက်မှာသဟာဇာတတတိတို့နော်ပကတုပနိတိယတတိနဲ့အခုတော့နားမလည်သေးဘူးထားပါတော့အဲ့တော့အကေပြေအကုသိုလ်ကံဖြစ်မယ်ဆိုရင်အဝိဇ္ဇာနုတိယခြံရံနေဆိုတာဟာမောဟကိုအမိပြုပြီးတော့ဖြစ်တယ်လို့လည်းဆိုနိုင်တယ်မောဟနဲ့တွဲပြီးတော့ဖြစ်တယ်လို့လည်းဆိုနိုင်တယ်နော်တဏ္ဏနုတိယအရင်းခံရှိတယ်ဆိုတာမှလည်းပဲဒီလောဘတဏ္ဏကိုအရင်းခံပြီးတော့အကုသိုလ်ကံဖြစ်တယ်သို့မဟုတ်လောဘတဏ္ဏနဲ့တွဲရလည်းပဲလောမှုစိတ်အကုသိုလ်ကံဖြစ်နိုင်တယ်ဟုတ်ပြီလားဒါအကုသိုလ်ကံအနေနဲ့ပြောတာဒါပြင်ကုသိုလ်ကံကြတော့ပဲလို့လေကုသိုလ်ကံကလည်းပဲအဝိဇ္ဇာနဲ့တဏ္ဏအရင်းခံရှိနေလို့ကုသိုလ်ဖြစ်နေတာကုသိုလ်လုပ်ကြတာเนาะအကယ်၍သာဟိုတဏ္ဏမရှိဘူးလောဘမရှိဘူးတွေ့တာမှုမရှိဘူးเนาะပြီးတော့လည်းပဲအမှန်အတိုင်းလည်းမြင်နေမယ်ဆိုရင်ကုသိုလ်လည်းပဲမရှိတော့ဘူးเนาะဒါကြောင့်မို့အဝိဇ္ဇာနဲ့တဏ္ဏဝုတ်မြင့်ပြတ်ပြီးတဲ့ယဟန္တာတွေမှာကုသိုလ်စိတ်ဖြစ်သေးလားမဖြစ်ဘူးကုသိုလ်အစာပါဖြစ်တော့ကရိယာစိတ်တာဖြစ်တော့เนาะဒါကြောင့်မို့ကုသိုလ်ကံလို့ဒီနေရာမှာယူမယ်ဆိုရင် အဝိဇ္ဇာနုတ္တိယခြံရံနဲ့တဏှာနုတ္တိယအရင်ခံရှိတယ်ဆိုတာဟာအဝိဇ္ဇာနဲ့တဏှာကိုအမှီပြုတ်ပြီးတော့အဝိဇ္ဇာနဲ့တဏှာကကျေစုပြုတ်တဲ့အတွက်ကြောင့်မို့ဒီကုသိုလ်ကံဖြစ်တယ်လို့ဒီလိုယူရမှာအတူတကွဖြစ်တယ်လို့ယူလို့ရမလားရှင်ပြီးတော့ဖြစ်တယ်လို့ယူလို့ရမလားမရဘူးလေကုသိုလ်စိတ်မှာမောဟရှင်လားမရှင်ဘူးလောဘရောမရှင်ဘူးเนาะဒါကြောင့်မို့ကုသိုလ်ကံလို့ဆိုရင်အဝိဇ္ဇာနုတ္တိယခြံရံတာနဲ့တဏှာနုတ္တိယအရင်ခန္ဓာကိုအဓိပ္ပာယ်တစ်မျိုးယူရမယ်။အကုသိုလ်ကံဆိုရင်အဓိပ္ပာယ်တစ်မျိုးယူရမယ်။နော်။အကုသိုလ်ကံဆိုရင်အမိပြုပြီးတော့လည်းဖြစ်တယ်အတူတူလည်းဖြစ်တယ်။ဟုတ်လား။ကုသိုလ်ကံဆိုရင်အမိပြုပြီးတော့သာဖြစ်တယ်အတူတူမဖြစ်ဘူး။အေး။အဲ့ဒီလိုအဝိဇ္ဇာနဲ့တဏှာဝိမျက်လို့ခေါ်တဲ့ဒီတရားနှစ်ပါးရှိနေတဲ့အတွက်ကြောင့်မို့နော်။အဝိဇ္ဇာကအမှန်တည်းမမြင်အောင်သူကဖုံးလွှမ်းတတ်တယ်။အမှန်တမ်းမမြင်အောင်သူကကားကပေးတတ်တယ်ဟုတ်လားတဏှာကပါလေအဲ့လိုဖုံးလွှမ်းပေးလိုက်တဲ့ဟာကိုဟိုကိုယ့်ကိုညာပြီးတော့ပေးလိုက်တဲ့ပစ္စည်းကိုကိုကဆွဲလန်းတယ်လို့ပေါ့လေအဲ့လားတဏှာကဆွဲလန်းတယ်အဲ့တော့သူတို့နှစ်ခုကအသိကြောက်ဆရာကောင်းနော်အဝိဇ္ဇာကမျက်စိဖုံးပေးတယ်ဟုတ်လားတဏှာကခါလဲဆွဲလန်းအောင်လှုပ်တယ်ဟုတ်လားဆုံးမိဆွဲကန်အောင်လှုပ်တယ်နော်အဲ့ဒီဒီနှစ်ခုရှိနေတဲ့တဲ့ကြောင့်မို့တတ္တဝါတွေကကုသိုလ်ပြုမိတဲ့ခါပြုမိတယ်အကုသိုလ်ပြုမိတဲ့ခါပြုမိတယ်နော်ကုသိုလ်ပြုမိတာလည်းဒီဟာအရင်ခံမယ်အကုသိုလ်ပြုမိတာလည်းဒီဟာအရင်ခံမယ်ဒါကြောင့်ဒီပရိသန္တိစိတ်ဟာရှိကပြုခဲ့တဲ့ကံကြောင့်ဖြစ်တာနော်အဲ့ဒီကံဟာလည်းပဲကံတက်တည်းမဟုတ်ဘူးစေတနာတစ်ခုလည်းဖြစ်ခဲ့တာမဟုတ်ဘူးအဲ့ဒီစေတနာမှာဘာတွေရှိနေလဲအဝိဇ္ဇာနဲ့တဏှာပါနေတယ်နော်အဲ့ဒီအဝိဇ္ဇာနဲ့တဏှာအရင်ခံထားတဲ့သို့မဟုတ်အတူတူဖြစ်တဲ့ကံကအချိုးပေးတဲ့အတွက်ကြောင့်မို့ပရိသန္တိစိတ်ပေါ်လာတယ်ဒါဆိုလို့လေအဲ့ဒီပရိသန္တိစိတ်ဟာသူတခုတည်းဖြစ်တာမဟုတ်ဘူးတဲ့ဖတ်တာစသောတံပယုတ်တရားတို့နဲ့တူတကွဖြစ်သည်တဲ့ဒါစာရဲပါလို့သာထည့်တာပါဒါကတော့ပြောစရာတော့မလိုပါဘူးဟုတ်တယ်မလားတင်းညိုတလောက်တင်းလာမှာတော့စိတ်ကြည့်ဖြစ်တယ်လို့ဘလူယူဆမလားမယူဆဘူးဟုတ်လားစိတ်ဖြစ်ရင်စိတ်မပါဘူးလားပါတော့တာပေါ့နော်တံပယုတ်တရားတွေရှည်သွားခေါင်းဆောင်ခဲ့သူလည်းဖြစ်တယ်ဒါစိတ်နဲ့စိတ်တွေမှာစိတ်ကရှည်သွားဖြစ်တယ်မဟုတ်ဘူးလားနော်စိတ်ကခေါင်းဆောင်တဖွဲ့ဖြစ်တယ်စိတ်ကပြတ်ထန်းတယ်ဟုတ်တယ်မလားအေးဒါကြောင့်မို့ तू မပါရင်စိတ်မပါရင်စိတ်တိတ်မပေါ်နိုင်ဘူးဟုတ်တယ်မလားဒါကြောင့်မို့သူ့ကိုရှေးသွားခေါင်းဆောင်အဲ့ဒါ तू ကရှေးဆောင်နေတယ်လို့လည်းပဲဖြစ်တယ်တဲ့သူ့ကိုဘာကြောင့်ပဋိသန္ဓိလို့ခေါ်တယ်လဲပါဠိလိုပဋိသန္ဓိလို့ခေါ်တယ်နော်ဗမာလိုဥစဉ်တော့ဗမာလိုလည်းပဋိသန္ဓိလို့လုပ်ပြလိုက်တယ်အမှန်တော့ဆက်ဆက်ပေးတယ်ဆိုတဲ့အဓိပ္ပာယ်ပဋိသန္ဓိဆိုတာဒါကြောင့်မို့အင်္ဂလိပ်လို relinking လို့အဲ့လိုပြန်တယ်ဘဝတစ်ပါးကိုဆက်ပေးတတ်တဲ့အတွက်ကြောင့်မို့လို့သူ့ကိုပဋိသန္ဓိလို့ခေါ်တာတဲ့နော်ဒီဘဝနဲ့ဟိုဘဝကသူကအကယ်၍ဒီပဋိသန္ဓိစိတ်မဖြစ်ဘူးဆိုရင်ပြတ်သွားပြီဘောဘဝကြီးနော်အခုဆက်ပြီးဖြစ်နေတာဟာဒီစိတ်ကလေးဖြစ်လို့ဒီစိတ်ကလေးကနေတကတဆင့်နောက်ဘဝစိတ်တွေကနေပြီးတော့ဘဝတစ်ခုဆက်သွားတာဒါကြောင့်မို့သူ့ကိုဘဝကိုဆက်ပေးတတ်တဲ့သဘောရှိတဲ့အတွက်ကြောင့်မို့သူ့ကိုပဋိသန္ဓိလို့ဒီလိုခေါ်ရတယ်အဲ့ဒီပဋိသန္ဓိစိတ်ဖြစ်တယ်တဲ့နော်အဲ့တော့တင်းကြုံမှာဒီပရိသန္ဓေစိတ်ဖြစ်တာရင်ပြောပြီးတော့နောက်ထပ်ဘဝင်စိတ်တွေဘာတွေကြတော့ချဲ့မပြောတော့နော်အဲ့ဒါကြတော့ဒီအာရမဏသင်္ခါရုံကပြီးခဲ့တဲ့ပုံစံကိုကြည့်ပြီးတော့ပြန်ပြီးတော့ဒီအခုသိခဲ့ပြီးတဲ့ဘဝတုတ္တနော်သိခဲ့ပြီးတဲ့အချက်လက်ကိုပြန်ပြီးတော့ဟပ်ယူကြမယ်ဟုတ်လားအဲ့တော့အဲ့ဒီကအဲ့ဒါကြည့်ကြပါနော်အဲ့တော့ပရိဒီမရဏတဏ္ဍဝီထိအမျိုးမျိုးရှိတယ်နော်အဒီမှာတစ်မျိုးတည်းပဲဒါဒီမှာယူထားတယ်ဟုတ်လားအဲ့ဒီပြထားတဲ့မရဏတဏ္ဍဝီထိဟာပစ္စုပန်ရူပယုံထင်းလာပြီးတော့စက္ခုဒွါရဖြစ်မှဖြစ်တဲ့ဝီထိကိုပြထားတယ်နော်ဒါဒီတစ်မျိုးတည်းလို့မဆိုလိုဘူးနော်ဟိုရူပယုံမဟုတ်ဘဲနဲ့တခြားအာယုံပြုပြီးတော့လည်းဖြစ်နိုင်တယ်ပြီးတော့ကိုမနောဒွါရမှလည်းဖြစ်နိုင်တယ်နော်ဒါအဲjust an example ပေါ့လေဟုတ်လားတိုးတော့ तू ကဟိုပြလို့ကောင်းတဲ့ပုံစံဖြစ်လို့ဒီ VT ကိုပြထားတယ်နော်အဲ့တော့တေခဏီခါမှာရူပယုံကိုမြင်နေဆိုတော့ကိုကာမနမိတ်လည်းပဲဖြစ်နိုင်တယ်တဲ့နော်ဂတိနမိတ်လည်းဖြစ်နိုင်တယ်အဲ့တော့ဒီရူပယုံဟာကာမနမိတ်တော်လည်းကောင်းဂတိနမိတ်တော်လည်းကောင်းဖြစ်လိမ့်မယ်နော်ကံကတော့မဖြစ်နိုင်ဘူးဟုတ်လားကံဆိုတော့ကနန္တရားမဟုတ်လားနော်နန္တရားအတိတ်အခုဟာကပစ္စုပန်လည်းဖြစ်ရမယ်နော်ရူပယုံလည်းဖြစ်ရမယ်ဆိုတော့ကိုကာမနမိတ်တော်၎င်းဂတိနမိတ်တော်၎င်းဖြစ်မယ်ဟုတ်ပြီ အဲ့ဒီပစ္စုပန်ရူပယုံအာယုံပြုတ်ပြီးတော့ဆိုပါတော့နော်ဒီပုဂ္ဂိုလ်သေတယ်ပြောကြဆိုအဲ့တော့သူ့ဝီထိကဘယ်လိုဖြစ်မလဲတဲ့နော်အတ္တဘဝင်ဘွင်ကသရဏဘွင်ကုပိစေတပင်စတော်ရာဝေဇံစက္ကုဝိညာဉ်တံပရိစံတံတိရဏဗုဒ္ဓောဇော၅ကျင်းသုတိဒါဆိုတော့သုတိကြတဲ့ဝိသီပေါ့ဟုတ်လားတရားယုံမပါဘူးเนาะသုတိပြီးတော့မှသုတိအခြားမဲ့မှာပရိသန္တိစက်တိုက်အဲ့ဒီပရိသန္တိနောက်မှာဘဝင်၁၅ကျင်း၁၆ကျင်းဖြစ်ရတယ်เนาะဒါကြောင့်အခုဒီမှာဘဝင်၁၆ကျင်းပြထားတယ်ဟိုမှာကွက်လက်ကလေးတွေကတော့ရှင်းနေမှာဆိုလို့မပြနိုင်လို့เนาะအဲ့ဘဝင်15ကျင်း16ကျင်းအဲ့ဒီဘဝင်နောက်မှာမနောဒရဝေဇံနော်မနောဒရဝေဇံနောက်မှာဇော9ကျင်းတခါလေးဆက်ဖြစ်တယ်ဘဝနိကန်တိကလို့ခေါ်တယ်ဘဝကိုတွေ့တာလေဇောအဲ့ဒီနောက်ဘဝင်နေဖြစ်တယ်နော်ဒါဟာပါလေမရဏတဏ္ဍဝီတိတခုတွေ့လားဟမ်ပကိမ့်မပကိမ့်မအာရမဏသင်္ခကောင်းပြီအဲ့ဒီအဲ့ဒီဝီဒီယိုကြည့်နော်အဲ့ဒီဝီဒီယိုကြည့်ပြန်ပြောရလဲကိုကွာလိုက်ကြည့်နေကြပြီထင်တာဟုတ်နော်ကောင်းပြီအဲ့တော့ပစ္စုပန်ရူပယုံကိုအာယုံပြုတ်ပြီးတော့သုတိမဲ့တတ္တဝါအတွက်ပေါ်လေတာနော်အဲ့တော့ပစ္စုပန်ရူပယုံဆိုခုနပြောသလိုကာမနိမိတ်လည်းဖြစ်နိုင်တယ်ဂတိနိမိတ်လည်းဖြစ်နိုင်တယ်ကံကတော့မဖြစ်နိုင်ဘူးကောင်းပြီအဲ့ဒီတော့ကိုကြည့်လိုက်ရင်အတ္တဘုံကစကြည့်လိုက်တိတဘဝင်နော်ဘဝင်ကသရဏဘဝင်ကုပိစေတပင်စတော်ရာဝေဇံစက္ကုဝိညာဉ်တံပရိစံတံတိရဏဝုထောဇော၅ကျင်းသုတိနော်တရားယုံမပါဘူးဒါကအကြောင်းရှိတယ်ဒါတရားယုံမပါအောင်လုပ်ထားတာဟိုပါခြင်းလည်းရပါတယ်သုတိနောင်ပါလေပဋိသန္ဓေပဋိသန္ဓေနောင်ဇက်တိုက်ဘဝင်၁၆ကျင်းနော်ဘဝင်၁၆ကျင်းနောင်မနောတော်ရာဝေဇံနောတော်ဝေဇံနောင်ဇော၇ကျင်းတခါဘဝင်နေကြဟောအဲ့ဒီဝီထီမှာကြည့်လိုက်တဲ့နော်အဲ့ဒီဝီထီမှာပစ္စုပန်ရူပယုံကဒီစက္ခုပတာရကိုထိခိုက်လိုက်တဲ့အခါမှာထင်ချင်းတို့ရောက်တယ်လို့အစာမှာသုံးတယ်နော်အခါမှာတိဒပွင့်တစ်ချိန်လွန်သွားတယ်ဟုတ်တယ်မလားဘွင်ကဆလဘွင်ကုမစရာပစ္စထိုးဆန်တိုင်းလာတယ်အဲပင်စတော်ရာဝေဇန်းကစပြီးတော့ဒါဝီထီစိတ်တွေဖြစ်မလာဘူးလားနော်ဟေးအဲ့တော့အတ္တဘဝင်ဘဝင်ကဆလဘဝင်ကုပိစေတကပစ္စုပန်ရူပယုံကိုအာယုံမပြုတ်ပေဘူး။ဘာကြောင့်လဲသူတို့ကဘဝင်စိတ်တွေဖြစ်တဲ့အတွက်ကြောင့်မို့ကံဟိုဟိုဘဝအစတုန်းကပရိသန္ဓေစိတ်တွင်ကယူခဲ့တဲ့ကံကမ္မနိမိတ်ဂတိနိမိတ်ကိုပဲသူတို့ကအာယုံပြုတ်လိုက်မယ်။ဟုတ်လား။အဲ့ဒီချင်း။အေးပင်စတော်ရာဝေဇန်းကစပြီးတော့ဟိုဘက်စိတ်တွေကြတော့ကိုဒီပစ္စုပန်ရူပယုံကိုအာယုံပြုတ်လိုက်မယ်။ဟုတ်ပြီလား။အဲ့တော့ပင်စတော်ရာဝေဇန်းကပစ္စုပန်ရူပယုံကိုအာယုံပြုတ်တယ်နော်စက္ခုဝိညာဉ်ကလည်းဒါပဲတံပတိဆိုင်ကလည်းဒါပဲတန်တိနာလည်းဒါပဲစသဖြင့်သွားရမယ်နော်ဇောကြရပဏ္ဏကျင်းတွင်ဒီမှာ9ကျင်းမဟုတ်ဘူး9ကျင်းနော်ဒါဝုထုယုတ်အာနဲ့နေပြီတဲ့အဲ့ဒီချိန်ခါမှာတေဂဏီတွေလေးသေးသေးဆိုချက်ချင်းပဲဟိုဟိုအပြီးတော့မှသဘောနဲ့ပြောနေလို့ဒါတေဂဏီဆိုတော့အဝေးကြီးလိုထင်းနေရသေးတာတေတဲ့ချိန်နဲ့တူတူလောက်ကြတာနော်အဲ့ဒီချိန်မှာကြတော့ဟိုဝုထုယုတ်ကအာနဲ့တဲ့တေတော့မှဖြစ်တဲ့ပြကြောင့်မဟုတ်တဲ့မရဏတဏ္ဍဇော၅ကျင်းပဲကြတယ်တဲ့နော်မရဏတဏ္ဍဇော၅ကျင်းရဲ့နောက်မှာအခုဒီဝီထီမှာသုတိကြထားတယ်နော်အဲ့ဒီမရဏတဏ္ဍဇောလည်းပြီးရောသုတိအဲ့ဒီသုတိနောက်ဆက်တိုက်ဘာမှမချားပဲနဲ့ပဋိသင်္ဍေနော်ဘုံနေဖြစ်တယ်ကောင်းပြီအဲ့တော့ပစ္စုပ္ပရူပယုံဟာအသက်ဘယ်လောက်ရှိရလဲရုပ်သက်ဘယ်လောက်ရှိတော့16ချက်မဟုတ်ဘူးလားဟမ်16ချက်ဆိုတော့ तू စပြီးတော့တွေ့တဲ့အချိန်ကအတ္တဘဝင်ကစတွေ့တာနော်သို့တော့အတ္တဘဝင်ကသူ့ကိုတော့အာယုံမပြုတ်ဘူးဟုတ်တယ်မလား तू ကထုံးစံတဲ့ဘဝင်ထုံးစံတဲ့ကံကမ္မနိမိတ်ဂတိတိမိတ်ကိုအာယုံပြုတ်တာဒါပေမဲ့လို့ तू ကအဲ့ဒီအချိန်ကစပြီးတော့ဥပတ်ဖြစ်ပေါ်ခဲ့တယ်ဆိုတော့ तू ကနေစပြီးတော့16ခုရည်လဲစမ်းပဲရောက်သွားတယ်ပဋိသင်္ဍေနောင်နှစ်ဘဝင်ထိအောင်ရောက်မသွားဘူးလား16ခုဟုတ်ပြီလားအဲ့ဒီတော့သုတိကြတဲ့အချိန်မှာပစ္စုပန်ရူပယုံရှိတုံးမယ်နော်ဟုတ်လားပဋိသင်္ဍေဖြစ်တဲ့အချိန်ခါမှာရောရှိတုံးမယ်နော်ဘဝဟိုပဋိသင်္ဍေဖြစ်တဲ့ခါမှာလူဘဝနတ်ဘဝရောက်သွားအဝေးကြီးရောက်သွားမလို့ဒီအာယုံနဲ့ဒီအာရှိတာပဲစိတ်နဲ့အာယုံပြုတ်တာပေါ့နော်ဒါကြောင့်မို့ပဋိသင်္ဍေခိုက်တံမှာပစ္စုပန်ရူပယုံကရှိသေးတော့ဒီပဋိသင်္ဍေကဘုရုကိုအာယုံပြုတ်မလဲ အဲ့ဒီပစ္စုပ္ပန်ရူပါယံကိုအာယုံပြုမယ်နော်နောက်ထပ်ဘဝင်ကလည်းပဲသူ့အဲ့ဒီပစ္စုပ္ပန်အာယုံမဲ့အာယုံပြုမယ်နောက်ထပ်နံပါတ်2ဘဝင်ကလည်းပဲအဲ့ဒီပစ္စုပ္ပန်အာယုံမဲ့အာယုံပြုမယ်ဟုတ်ပြီလားအဲ့ဒီနောက်ကျတော့ပစ္စုပ္ပန်ရူပါယံချုပ်သွားပြီချုပ်သွားရင်သူအတိတ်ဖြစ်မသွားဘူးလားအဲနောက်ဘဝင်တွေကအဲ့ဒီအာယုံကိုပဲအာယုံပြုတာသို့သော်သူ့ကျတော့အတိတ်ဖြစ်သွားရူပါယံကိုပဲအာယုံပြုဟုတ်ပြီလားအေးအဲ့လိုနဲ့သွားလိုက်ဘဝင်တွေအားလုံးကအဲ့ဒီအတိတ်ရူပါယံကိုအာယုံပြုနော်မနောဒရာဝေဇန်းနဲ့ဟိုဇောခုနှစ်ကြိမ်ကြတော့ပရိသန္ဓေအတိဖြစ်တဲ့ဟိုအဲ့ဒီပရိသန္ဓေအတိကိုအာယုံပြုတယ်လို့ဆိုတယ်ပရိသန္ဓေအတိဆိုတာကပရိသန္ဓေစိတ်ရဲ့အတူတူကဖြစ်တဲ့ရုပ်ရဲ့နော်ပရိသန္ဓေတည်တဲ့အခါမှာပရိသန္ဓေစိတ်ရဲ့ရုပ်ကအတူတူဖြစ်တယ်အဲ့တော့နားလည်ပြီလားအတင်းတော့နားလည်ပြီဖြစ်တယ်ဟုတ်လားရုပ်ပိုင်းကြတော့ပြန်လာထပ်လာလိုက်ဦးမယ်နော်အဲ့ဒါအရေးမကြီးဘူးဒီအခုဘောကအကူလေးအရေးကြီးတယ်ဟုတ်လားအဲ့ဒါကြောင့်မို့မရဏသန္တာဇောဟာအားနေတဲ့အတွက်ကြောင့်မို့၅ကြိမ်သာဆောတယ်နော်ပြီးတော့အခုဒီဝိဓိမှာဆိုရင်ဘဝသစ်မှာရောက်သွားတဲ့ပဋိသင်္ဍေနဲ့ဘဝင်၂ကြိမ်ကအဲ့ဒီပစ္စုပန်ရူပါယုံကိုပဲအာယုံပြုသေးတယ်ဟုတ်ပြီလားအဲ့ဒီနောက်ကဘဝင်ကြီးကြတော့ကိုအတိတ်ရူပါယုံဖြစ်သွားအတိတ်ရူပါယုံကိုအာယုံပြုတော့ပေါ့ပစ္စုပန်မရှိတော့ဘူးသူကုံသွားပြီဆိုတော့ဒါအတိတ်ဖြစ်သွားပြီပေါ့နော်မရှိဟိုကွယ်သွားပြီချုပ်သွားပြီဘာသာမလို့ချုပ်သွားတဲ့အတိတ်ကိုပဲသူတို့ကအာယုံပြုတယ်ကောင်းပြီ။ဒါကြောင့်မို့ဘဝတစ်ခုမှာနော်ပဋိသင်္ဍေရဘဝရဲ့သုတိရဲ့ကံကမ္မနမိတ်ကတိနမိတ်ကိုအာရုံပြုတယ်လို့ဒါငကူတော့သိကြပြီမဟုတ်လား။နော်။အဲ့တော့အကယ်၍ပဋိသင်္ဍေကကံအာရုံပြုခဲ့ရင်ဘဝရဲ့သုတိကံပဲအာရုံပြုအောင်။နော်။ကမ္မနမိတ်အာရုံကမ္မနမိတ်ကတိနမိတ်အာရုံကတိနမိတ်အာရုံပြုမှာဟုတ်တယ်မဟုတ်လား။အေး။အဲ့တော့ဘဝတစ်ခုကတစ်ခုကူးတဲ့အခါမှာအဲ့ဒီမှာမျက်စိလည်တတ်တယ်အခုသုတိပဲအာယုံပြုတော့ဟင်းဟင်းဟင်းအာမရဘူးအဲဟိုးဟိုးကဟိုအစအစတော့မရှိခဲ့တဲ့ကံကမ္မနမိတ်ကတိနမိတ်တခုခုကိုအာယုံပြုတော့အဲ့ဒါမျက်စိလဲတာတယ်နော်ဒါကြောင့်မို့သုတိနဲ့ပဋိသင်္ဍေဟာအာယုံမတူဘူးသုတိရဲ့အာယုံကဟိုသုတိဆိုတာပထမဘဝရဲ့သုတိနဲ့ဒုတိယဘဝရဲ့ပဋိသင်္ဍေပြောတာဟုတ်လားပထမဘဝရဲ့သုတိနဲ့ဒုတိယဘဝရဲ့ပရိသန္ဓေဟာအာယုံမတူဘူးเนาะအဲ့တော့ပထမဘဝရဲ့သုတိကဘယ်အာယုံကိုယူလဲအဲ့ဒီပထမဘဝပရိသန္ဓေရဲ့အာယုံကိုယူတာဟုတ်ပြီလားဒါဖြင့်ဒုတိယဘဝပရိသန္ဓေကဘယ်အာယုံယူလဲမရဏသန္တာဆိုယူတဲ့အာယုံကိုယူတာဟောအဲ့ဒါလေးမှမျက်စိလဲတတ်တယ်အယူမှတ်သွားတတ်တယ်ရှင်းမလားကွာเนาะပြန်ပြောမယ်เนาะပထမဘဝရဲ့သုတိကဘယ်အာယုံကိုယူလဲပထမဘဝရဲ့ပဋိသင်္ဍေရဲ့အာယုံကိုယူတယ်နော်ဒုတိယဘဝရဲ့ပဋိသင်္ဍေရဲ့ဘယ်အာယုံယူလဲပထမဘဝရဲ့မရဏသန္တာဇောယူတဲ့အာယုံကိုယူတယ်ဒီပုံစံမှာဆိုရင်ပြစ္ဆုပန်ရူပယုံပေါ့ဟုတ်လားဟိုအများနဲ့ဆိုင်အောင်ပြောမယ်ဆိုရင်ဗာလဲမရဏသန္တာဇောယူတဲ့အာယုံကိုယူတယ်ဒါကြောင့်မို့ဒီဘဝကံကံဒီဘဝပဋိသင်္ဍေဘဝသုတိရဲ့အာယုံနဲ့နောက်ဘဝပရိသန္ဓေပင်စုတဲ့အာယုန်နဲ့တူသေးလားမတူဘူးနော်အဲ့ဒီမှာအယူမှားပြီးတော့ပြောမိတတ်တယ်ပြောမိရင်တသံတရားလုံးမှာကံကံမနမိတ်ကတိတမေအတူတူဖြစ်နေရမှာပေါ့ဒီစုတိရဲ့ဒီဘဝစုတိရဲ့အာယုန်ကိုပဲနောက်ဘဝပရိသန္ဓေကယူတယ်လို့ဆိုရင်တခုတည်းဖြစ်တော့ဟုတ်တယ်မလားဟိုဘဝမဆုံးမချင်းဆိုတာဟုတ်လားပရိနိဗ္ဗာန်မပြုတ်မချင်းအဲ့လိုမဟုတ်ဘူးတဘွားနဲ့တဘွားတဘွားနဲ့တဘွားရဲ့ကံကံမကံကမနမိတ်ကတိနမိတ်ဟာမတူဘူးเนาะအဲ့ဒါအရေးကြီးတယ
် Any user is like a ဟိုဘာနဲ့တူလဲဆိုလို့ရှင်တမတ်ချက်ကဒီလိုဖြစ်တာတက်တေကြတော့ဘယ်လိုပြော
တက်တေရတော့မလွယ်ဘူးတဲ့အဲ
ဟိုတကယ်လို့ဒီကံစဒီသုတိကိုကံစဒီတဲ့မယူစားလိုက်လို့ရှင်အဲ့မှာစက္ကနချက်သွားမှာစက္ကနချက်သွားမှာဆိုလို့ရှိရင်ပြစ္ဆုတ်ပံယူပါယူဘက်ဆက်သွားတယ်လို့ယူစားလိုက်လ
ို့အဲအဲ့ဒါကြတော့ဟိုလက်တွေ့ကတော့မပြနိုင်ဘူးပေါ့လို့စာနဲ့ညှိမယ်ဆိုရင်တော့ဘဝတစ်ခုမှာပရိသန္ဓေဘဝင်သုတိဟာအာယုံတူရတယ်
တူရတယ်
အဲ့တော့မလားအဲ့တော့အကယ်၍ဒီမှာရူပယုံသွားယူလိုက်ရင်သူအာယုံမတူတော့ဘူးဖြစ်သွားမှာပေါ့ဟိုအစတုန်းကယူခဲ့တာကတစ်မျိုးအခုယူတာကတစ်မျိုးဆိုတာကွဲသွားလိမ့်မယ်အဲ့တော့သုတိဟာဒီဘုရားမှာရောက်တဲ့သုတိဟာအမှန်ကတော့ဟိုအရင်ဘုရားကပြုတ်ခဲ့တဲ့ကုသိုလ်အကုသိုလ်ကံရအကျိုးမို့လား အဲအကျိုးဆိုတော့ပဋိသင်္ဍီပဋိသင်္ဍီစိတ်နဲ့သူတွေကအမှန်အတူတူပဲနောက်ဆုံးလာဖြစ်လို့သူစုတိခေါ်တာဟုတ်တယ်မလားသူကသူကကံရဲ့အကျိုးပဲဒါကြောင့်မို့ကံရဲ့အကျိုးဖြစ်တဲ့အတွက်ကြောင့်မို့သူဟာပဋိသင်္ဍီနဲ့တူးကိုတူရမှာသူဟိုဒီလွန်ခဲ့တဲ့ပဋိသင်္ဍီနဲ့ဟာအဲ့တော့အကယ်၍သူကအခုလက်တွေ့ဖြစ်နေတဲ့အာယုံကိုသူယူမယ်ဆိုရင်ခွန်းလက်စနစ်ပြက်သွားမှာပဋိသင်္ဍီတပွားမှာပဋိသင်္ဍီပြင်စုတိတူးတယ်ဆိုတော့ဟာပြက်သွားတဘာဝအပြင်စဉ်းစားကြည့်ရင်လည်းပဲခုနပြောလို့သူဟာဟိုအတိတ်ဘဝရဲ့ကံကြောင့်ဖြစ်တဲ့စိတ်ကိုဟုတ်လားဒီဘဝမှာပရိသန်တွေစိတ်ဖြစ်တယ်အဲ့ဒီပရိသန်တွေစိတ်ပြီးပြင်လျင်နောက်ထပ်ဖြစ်တာပဲဒါမှမဟုတ်သူ့ကိုပရိသန်တွေလို့မခေါ်တော့ဘူးနောက်ထပ်ဖြစ်တဲ့ခါကျတော့ဘဝင်လို့ခေါ်တော့လဲကြားမှာတည်တဲ့ခါကျသုတိလို့ခေါ်တော့တယ်ဆိုတော့ဒီစိတ်ပဲဆိုတော့ဒီစိတ်ဆိုရင်ဒီအာယုံပဲဖြစ်ရမယ်ဟုတ်လားအဲ့ကလေးဒီမှာလက်တွေ့မျက်မှောက်အာယုံကိုယူလိုက်တဲ့ဆိုရင်သူအာယုံမတူဘူးဖြစ်သွားမယ်ဒီစရာအဲ့တော့မဖြစ်နိုင်ဘူးကောင်းပြီအဲ့တော့အခုဒုတိယဘဝပဋိသင်္ဍီဟာနော်ဘုဒ္ဓကြောင့်ဖြစ်တာကံကြောင့်ဖြစ်တာဟုတ်တယ်မလားဒီဘယ်ဘက်ဆိုတော့ရှေ့ဘဝဒီဘယ်ဘက်ကရဲ့ဘဝပဲဖြစ်စီအဲ့ဒီဘဝဟိုရှေ့ရှေ့ရဲ့ဘဝကဖြစ်စီပြုတ်ခဲ့တဲ့ကုသကံအကုသကံကြောင့်ဖြစ်တာနော်သုတိကဖြစ်နေတာမဟုတ်ဘူးအဲ့ဒါတည်းကြီးကြည့်တယ်နော်ဂုခိလူတွေအဲ့ဒါမှားမှာကောသူတို့ဘယ်နဲ့ရေးလိုက်လဲဒီဘုရားသုတိကနောက်ဘုရားပရိသန်တွေကိုဖြစ်စေတယ်အဲ့ဒီလိုတော့ပြီးတော့ရေးမိတယ်အဲ့တော့ပတိသုတိစိတ်ကသူကိုယ်တိုင်ကဝိဘက်စိတ်မဟုတ်ဘူးလားဘယ်နဲ့လုပ်ပြီး तू ကနောက် तू မြတ်ဖြစ်စေနိုင်မလဲအကျိုးဟို produce လုပ်တဲ့အနေနဲ့ဖြစ်စေနိုင်မလားဖြစ်စေနိုင်ဘူးဟုတ်တယ်မဟုတ်လားအေးအဲ့ဒါကြောင့်မို့အဲ့ဒါသတိထားရတယ်သုတိကပရိသန်တွေကိုဟို produce လုပ်တဲ့အနေနဲ့ဖြစ်စီတာမဟုတ်ဘူးပဋိသင်္ဍီကဘုရုကြောင့်ဖြစ်တာလဲဆိုရင်ရှေ့ကံကြောင့်ဖြစ်တာเนาะအဲ့ဒီကံကိုမရဏတဏ္ဍဝီထိအခါမှာเนาะအဲ့ဒီကံကလည်းပြန်ပေါ်လာခြင်းပေါ်လာမယ်သို့မဟုတ်ရင်ကမ္မနိမိတ်အာယုံ၆ပါးတမျိုးမျိုးပေါ်ခြင်းပေါ်မယ်ကတိနိမိတ်ဥပါယုံပေါ်ခြင်းပေါ်မယ်ပေါ်လာဟုတ်လားသို့တော့ဒီဟာတွေပေါ်တာကအဲ့ဒီခုနအကျိုးပေးမဲ့ကံရဲ့အစွမ်းကြောင့်ပေါ်တာအဲ့ဒီကံကြောင့်ပဲပဋိသင်္ဍီဖြစ်တာဟုတ်ပြီเนาะသုတိကပဋိသင်္ဍီကိုဖြစ်စီတာမဟုတ်ဘူးကောင်းပြီ။တနည်းအားဖြင့်ပြောရင်တော့သုတိကပရိသန်တွေကိုဖြစ်ခွင့်ပေးတယ်။ဖြစ်ခွင့်ပေးတယ်ဆိုတာကနေရာဖယ်ပေးတာပြော
။
ဟင်သူကချုပ်ပေးမှပရိသန်တွေကပေါ်ရတာဟော။ဒါကိုပထမမှာကျတော့အနန္တရပစ္စည်းလို့ခေါ်တယ်။အနန္တရပစ္စည်းဆိုတာအမှန်ကတော့ကိုယ့်နေရာသူယူနေအောင်ကိုယ်ဖယ်ပေးတာတဘောပေါ့။ကိုယ်အလုပ်ထွက်လာတော့ဟိုလူအလုပ်ရသွားတာ။ဟုတ်လား။အဲ့ဒါမျိုးလို့သုတိကဆိုတော့ငါမချုပ်ဘူးกว่าဆိုပြီးတော့ပေးနေရင်ဆိုတော့ပဋိသင်္ဍီပြုတ်ခွင့်မရှိဘူးဟုတ်လားအဲသုတိယဒါမို့သူသဘောတရားအရသူဥပ္ပတိပဲဆိုပြီးတော့ချုပ်လိုက်အဲချုပ်လိုက်တဲ့အတွက်ကြောင့်မို့ပဋိသင်္ဍီကဖြစ်နိုင်သွားပြီအဲအဲ့ဒီနီးနဲ့တော့ကျေစုပြုတ်တယ
်အာယုံကတော့မတူဘ
ူးအာယုံမတူဘူးဟုတ်လားပြီးတော့ produce လုပ်တဲ့အနေနဲ့ဖြစ်စေတာမဟုတ်ဘူးအကျိုးဖြစ်စေတဲ့အနေမျိုးဖြစ်စေတာမဟုတ်ဘူးတက်တဲ့နေရာဖယ်ပေးတဲ့
သဘောဟ
င်
ပဋိသင်္ဍီအပဋိသင်္ဍီဆိုတာဟိုသုတိနေရာမှာ replace ဆိုလိုက်တ
ယ်ဟုတ်တယ် तू ဖြစ်နိုင်အောင်ကိုကဖယ်ပေးတာ
ဖယ်ပေးတာ
အဲနေရာဖယ်ပေးတဲ့သဘောအဲအဲ့ဒီလိုဆက်ဆက်မှုကိုလည်းနားလည်ရမှာများသောအားဖြင့်အင်္ဂလိပ်လိုရေးတဲ့လူတွေကအဲ give rise to ဆိုပြီးတော့အဲ့လိုသုံးတယ်ဆိုတော့ give rise to ကိုဥစဉ်သိတဲ့ဘောမကြောက် give rise to ဆိုတာအဓိပ္ပာယ်2မျိုးလုံးဖြစ်နိုင်ဟုတ်လားဟို produce လုပ်တဲ့အနေမျိုးလည်းပဲဖြစ်နိုင်တယ်ဖယ်ပေးတယ်ဆိုတဲ့အနေမျိုးလည်းဖြစ်နိုင်တယ်အဲ့တော့ဒါဟာ ambiguous give chance to arise to water ဒီလိုရသုံးဖို့ကောင်းတယ်အဲ့ဒါအရေးကြီးတယ်ပြီးတော့မှားမှားသွားတတ်တယ်ခေါင်းနာလားရှေးစိတ်ကနောက်စိတ်ကိုကျေစုပြီတော့ဆက်မှန်းတယ်တော့ရှေးစိတ်ကြောင့်နောက်စိတ်ဖြစ်တာမဟုတ်ဘူးဟုတ်တယ်မလားဆိုတော့အခုဒီဝီထီထဲမှာပြောကြသူပင်စတော်တာဝင်စားဟာဘွင်ကုပစ္စည်းတက်ကဖြစ်စီတာမဟုတ်ဘူးဟုတ်လားသူဟာဝိဘက်စိတ်မော်လားနောက်ဘဝကပြုထားတဲ့ကုသကံအကုသကံကြောင့်ဖြစ်တာတမ္ပရိဆိုင်တန်တေနဝုထောတိတိုင်းဖြစ်တာအဲဇောကြတော့ဘယ်လိုမှဖြစ်စေတာမဟုတ်ဘူးသူကိုယ်တိုင်းကဖြစ်စေမဲ့လို့ဖြစ်နေပြီ active စိတ်ဟုတ်တယ်မလားအေးအဲ့ဒါကြောင့်မို့ဒီဘဝအကုကိုမျက်စိလဲတတ်တဲ့အယူအဆမှတ်တတ်တယ်ဆိုတာအဲ့ဒါပဲအာယုံအနေနဲ့အယူအဆမှတ်တတ်တယ်နော်ပြီးတော့ခုနလိုဖြစ်စေတယ်ဆိုတဲ့အနေနဲ့ပြောမိတတ်တယ်ဖြစ်စေတယ်ဆိုတော့ခုနကလိုနေရာဖယ်ပေးတဲ့အနေနဲ့ဆိုရင်ဟုတ်တယ်ဒါဖယားဟောရှိတက်ရရှိတယ်အနန္တရပစ္စည်းလို့ခေါ်တာ ဖြစ်စေတဲ့အနေမျိုးကံကံကနေအကျိုးပေးတဲ့အနေမျိုးဆိုရင်မဟုတ်နော်ဒါပါပဲအဲ့ဒီအဆက်ကလေးကိုရှင်းအောင်ဒီ
စုလေးလေးလေး
အဲ့ဒီအဆက်အရေးကြီးတယ်ဟုတ်ပြီလားပြီးတော့ဒီဘုရားသုတိနဲ့နောက်ဘုရားပရိသတ်နေနဲ့အာယုံမတူဘူးနော်အဲနောက်ဘုရားပရိသတ်တွေကဒီဘုရားမရဏတဏ္ဍဆိုရဲ့အာယုံကိုယူတယ်ဟုတ်ပြီလားအဲဒီဘုရားသုတိကဒီဘုရားပရိသတ်တွေရဲ့အာယုံကိုယူတယ်အဲ့လိုတခြားစီသွားတယ်နော်ကောင်းပြီအခုနောက်ဘုရားပရိသတ်တွေယူတဲ့အာယုံကိုပဲနောက်ဘုရားဘွင်တွေကယူလိမ့်မယ်နောက်ဘုရားသုတိကလည်းယူလိမ့်မယ်ဟုတ်တယ်မလားတတိယဘုရားရောက်သွားပြီဆိုရင်ဒုတိယဘုရားမနာသနာဇောကယူတဲ့အာယုံကိုတတိယဘုရားပြိတ္တနေရယူလေးပဲအဲ့တော့ဘာခေါ်လဲဟိုကွင်းဆက်တစ်မျိုးသွားတာပေါ့လေနော်တခါတော့တန်းတန်းကြီးသွားတာမဟုတ်ဘူးဟုတ်လားလုပ်အနေနဲ့သွားတာအေးဒါကြောင့်ဘဝတိရောက်သွားတဲ့ခါကျတော့ပြိတ္တန်ဒီနောင်ဘဝင်16ကြိမ်ဖြစ်တယ်တဲ့နော်ဖြစ်ပြီးရင်ချက်ချင်းမနောတော်ဝေဇံဇောခွန်တကြီးဖြစ်တော့တာပဲဒါကြောင့်မို့တတ္တဝါတွေကဘဝတစ်ခုကိုအစပြုတဲ့ခါမှာလောဘနဲ့အစာပြုတာဒါမို့လဲဘဝကိုတကယ်မဆွလွန်နေတာဒါပဲနော်အဲဒါမို့လဲတန်ត្រာရှိတာဟောဆိုကိုယ်ကစက်ကြတာကိုယ်တူတွတ်တာမှုနဲ့စက်ကြတာဘဝလေးတကူဖြစ်ပြီးဟဲ့ဆိုတာဆုံးမိကံပြီးတော့တွတ်တာလာတော့လားနော်ဒါကြောင့်မို့တီဇောကလည်းအများအားအကုသူဇောဘဝဘဝနိကံတိကဇောလို့ခေါ်တယ်တီဇောပဲဖြစ်တယ်ဒါကြောင့်မို့အာဘာခေါ်လဲအပေခက်တာနော်အစွဲလန်းကကြီးလာဟေးကောင်းပြီအဲ့ဒီဘဝနိကံတိကလောဘဇောခုနှစ်ကျင်ဖြစ်ပြီးတဲ့နောက်ဘာတွေဖြစ်တော့ဘဝင်တွေဖြစ်ပေါ်လေအဲ့ဒီနောက်တော့ဖြစ်ချင်တာဖြစ်ကြပေါ်လေဟုတ်လားအမိဝမ်းထဲမှာနေတော့ဟိုဒီလူသတ္တဝါဆိုအမိဝမ်းထဲမှာနေတော့မှဟိုတချို့ဝိသီတွေမဖြစ်နိုင်သေးဘူးပေါ့ဟုတ်လားစက္ခုဝိညာဏဝိသီတို့ဘာလို့မဖြစ်သေးဘူးပေါ့ဒါမှလို့တချို့ဟာကြတော့ဖြစ်မှာပေါ့လေအေးအဲ့ဒီလို့သွားတယ်နော်ဒါပဋိသင်္ဍေဒီဘဝသုတိနဲ့နောက်ဘဝပြိတ္တန်ဆက်ပုံကိုဒါဆိုလို့တယ်။ကောင်းပြီ။အဲ့လိုဆက်တဲ့အခါကျတော့အခုဝိသီဘုံနဲ့ပြောလိုက်တော့ကိုရှင်းပါတယ်နော်။ဒါမှလို့ရိုးရိုးနဲ့ပြောတဲ့အခါကျတော့ဒီပညာနေကစကလုံးတွေကိုမသုံးမရလဲမဖြစ်ဘူးသုံးနေရတယ်။အဲ့လိုသုံးတဲ့အတွက်ကြောင့်ကလည်းပဲတော်ကြကြတော့ဟို misunderstanding ကအလွန်ဖြစ်တယ်နော်။ဆိုတော့အခုဦးဇင်းတို့ပြောရတယ်မင်းဒီဘုရားသေသွားပြီနောက်ဘုရားဖြစ်တယ်ဟုတ်လားအဲဆိုတော့မင်းဒီကုသိုလ်လုပ်လို့နောက်ဘုရားမင်းနှက်ဖြစ်မယ်အကုသိုလ်လုပ်လို့မင်းနောက်ဘုရားငရဲကြမယ်စသဖြင့်ပြောတော့ကိုဒီဘုရားတတ္တဝါကြီးကပဲဟိုဘုရားပြောင်းရွှေ့သွားသလိုဟုတ်လားကိုကအရာတစ်ပါးသွားတဲ့ခါကျတော့ဒီကလူကြီးကဆိုတော့အဲလီသွားတော့အဲလီရောက်သွားတယ်နော်အဲလီကနေတစ်စင်းဆန်ဒီယေဂိုသွားတော့ဆန်ဒီယေဂိုရောက်သွားတယ်အဲ့ဒီလူစိတ်ထဲမှာထင်းထင်းသွားတယ်
အများစုကတော
့လည်းဒီလိုထင်နေမှာပဲ။အများကတော့ဒီလေပြောစကလုံးကလည်းဒီလိုပြောရတာပဲဟုတ်တယ်မလား ။အဲ့တော့အဲ့ဒီမှာအရေးကြီးတာကဒါဒီနိုင်ငံလူတွေလည်းမေးတတ်တယ်နော်။ဒီဘဝတစ်ခုဘဝဒီဘဝနဲ့ဟိုဘဝပြောရင်တို့ကလည်းဖမ်းတာပဲကိုယ့်ကိုဟုတ်လား။အဲ့ဘယ်လိုလဲဆိုတော့အရှင်ပြားတို့ကအနိစ္စသဘောတရားလည်းပြောတယ်အတ္တမရှိဘူးလို့လည်းပြောတယ်အခုဟိုဘွားရောက်တယ်လို့လည်းရှင်ပြလို့ပြောနေပြန်ပြီအဲ့တော့ဒါတခုခုသွားနေတော့မဟုတ်ဘူးလားစသည်ဖြင့်မေးတယ်ဟုတ်လားအဲ့တော့အခုဒီဟာမှာကြည့်ရင်ဒီဝိသီစဉ်ကိုကြည့်ရင်တခုနဲ့တခုဟာဒီခဏကစိတ်တသိယုတ်ကဟိုခဏရောက်သွားတာမဟုတ်ဘူးဒီခဏစိတ်တသိယုတ်ကဒီခဏဖြစ်ပြီးချုပ
်
နော်ယုတ်ဆိုရင်တော့16ချက်နေမှာပေါ့ဟုတ်လားစိတ်ကတော့တခဏနေမှာဟုတ်လားနောက်ခဏရောက်တဲ့ခါနောက်ခဏဖြစ်ပြီးချုပ်သွားတာဆိုတော့အမြဲတမ်းအသစ်ဆိုကြပါစို့တခုပြီးတခုအသစ်ဖြစ်နေအဲ့တော့ဒီခဏကယုံနံကဟိုခဏပြောင်းသွားတာမဟုတ်ဘူးဒီခဏယုံနံကချုပ်ပြီးတော့ဟိုခဏယုံနံဖြစ်တာယုံနံဖြစ်တဲ့အခါမှာခုနလိုအနန္တရတ္တိလိုဘာလို့ ਨੇ ကျေစုပြုမှုတော့ရှိတယ်ပေါ့ support လုပ်မှုတော့ရှိတယ်အဲ့ဒီလိုသွားတယ်အဲ့ဒီလိုသွားတော့ကိုဘာအရေးကြီးလဲဆိုတော့တတတအယူတဲ့မကြအောင်လဲယူတတ်ရမယ်တဲ့ဥစေတဲ့အယူရဲလည်းမကြအောင်ယူတတ်ရမယ်။တတ္တတအယူဆိုတော့ခုနကလိုဆက်နေရင်တတ္တတအယူ။နော်။ဒီဘွားကဝိညာဉ်တို့ဘာတို့ဘောလားအတ္တတို့ကဟိုဘွားရောက်တော့ဟိုဘွားရောက်တော့ဟိုဘွားရောက်တော့ဒီလိုယူရင်လည်းပဲဒါတတ္တတအယူဖြစ်တယ်။ဟာဒီဘွားပြတ်တခါတဲ့နောက်ဘွားကနောက်ဘွားပြီးကြဟုတ်လား။ဘာမှအဆက်အဆက်မရှိဘူးဒီဘွားနဲ့နောက်ဘွားဆိုရင်ဒါဥစေတဲ့ဒိဋ္ဌိ။အဲ့ဒီနှစ်ခု အစွန်းတစ်ခုလွတ်အောင်မေစိမပฏิပဒာဖြီးသွားမယ်အဲ့တော့ဘယ်လိုလဲဆိုတော့ကိုအခုတစ်ခုနဲ့တစ်ခုတစ်ခုနဲ့တစ်ခုဟာနော်ခဏတစ်ခုနဲ့ခဏနဲ့ခဏခဏတစ်ခုဟာအကြောင်းအကျိုးအဖြစ်ဖြင့်ဆက်ဆက်မှုဆက်တွယ်မှုရှိတယ်ဒီဘဝကအကြောင်းအကျောင်းဟိုဘဝအကျိုးဖြစ်တယ်အဲ့ဒီလိုအကြောင်းအကျိုးဆက်တွယ်မှုကတော့ရှိတယ်ဒါမှလို့အကြောင်းဒီတိကျအကျိုးဒီတိကျအကြောင်းနဲ့အကျိုးဒီ identical မဟုတ်ဘူးအကြောင်းဟာအကြောင်းပဲဒီအကြောင်းအကျောင်းဟိုမှာအကျိုးတော့ဖြစ်တယ်သို့တော့သူတို့ဟာအကြောင်းအကျိုးဖြစ်ဖြစ်တော့ဆက်တွယ်မှုရှိတယ်အဲ့ဒီဆက်တွယ်မှုကိုယူပြီးတော့ဥစဉ်တော့ကဒီဘဝသေးပြီးနောက်ဘဝအဲပရိသန္တေနေတယ်နောက်ဘုရားပရိသန္တေနေတယ်လို့ပြောရတာအဲ့ဒါကြောင့်မို့ဟိုဥပမာလေးတွေရှိတယ်ဒါမှတ်ထားဖို့ကနော်ကျမ်းဂန်တွေမှာပေးတဲ့ဥပမာကဘာလဲပဲ့တင်တန်ဥပမာပေးတယ်ကိုကអော်လိုက်တယ်အခန်းကြီးတစ်ခုတည်းကိုကူကြီးတစ်ခုတည်းဆိုပြန်လာတယ်အတန်ကအဲ့ဒီအတန်ဟာကိုယ့်အတန်မဟုတ်ဘူးကိုယ့်အတန်အစ်စ်မဟုတ်ဘူးဟုတ်လားကိုယ့်အတန်နဲ့ကင်းပြီးတော့လဲပဲဒီပဲ့တင်တန်ဟာမဖြစ်ပေါ်ဘူးဟုတ်တယ်မလားပဲ့ရင်တန်ငါအတန်လည်းမဟုတ်ဘူးငါအတန်မပါရင်လည်းပဲဒီပဲ့ရင်တန်မဖြစ်ပေါ်လာဘူးเนาะအဲ့ဒီလိုနှီးမျိုးဒီဘုရားကနောက်ဘုရားသွားတယ်ဆိုတာဟာဒီဘုရားကလူကရုပ်နာကနောက်ဘုရားပြောင်းရွှေ့သွားတာလည်းမဟုတ်ဘူးနောက်ဘုရားမှာအသစ်ဖြစ်တယ်ဆိုတဲ့ရုပ်နာကဒီဘုရားရုပ်နာနဲ့လုံးဝမပတ်သက်တာလည်းမဟုတ်ဘူးလုံးဝမဆက်ဆက်တာလည်းမဟုတ်ဘူးခုနကလိုအကြောင်းအကျိုးဖြစ်ဖြစ်ဆက်ဆံမှုရှိနေသေးတယ်အဲ့ဒီလိုရှိလို့เนาะလည်းပဲဆိုတော့ကိုယ်ကံကိုယ်အကျိုးပေးတာကိုယ်ကံသူမြတ်သွားအကျိုးမဟုတ်ဘူးသူမြတ်ကံကကိုယ်လာအကျိုးမဟုတ်ဘူးအဲ့လိုမှုရင်ငါရှုပ်ထွေးမှုတွေဖြစ်ကုန်မှာပေါ့ဟုတ်လားကံတွေလည်းအကုန်လုံးဖရားလိုဟုတ်လားအလွန်ကံများတဲ့ပုဂ္ဂိုလ်ဖရားကံတွေတို့တို့အကျိုးပေးရင်ဟန်ကြဟုတ်လားအဲ့ကွာကိုပြုတဲ့ကံကကိုယ်ပဲအကျိုးပေးတယ်ဆိုတာဒါပဲနော်ဒါကြောင့်မို့ပဲ့တင်တဲ့နောက်တစ်ခေါက်တော့စီမီးရဲ့နော်စီမီးညှိလိုက်တဲ့ခါမှာတတိုင်ကတတိုင်ညှိလိုက်တဲ့ခါမှာဒီနောက်တန်ရမီးဟာပထမတန်ရမီးလည်းမဟုတ်ဘူးပထမတန်ရမီးနဲ့กินပြီးတော့လည်းနောက်တန်ရမီးမပေါ်လာဘူးအဲအဲ့ဒီလိုပဲ့တင်စီမီးပြီးတော့ seal ဒစိတ်နှိမ့်လိုက်လို့ထင်သွားတဲ့ဒစိတ်ဟာထင်သွားတဲ့ impression ဟာဟိုဒစိတ်လည်းမဟုတ်ဘူးဟုတ်တော့မလားဟိုဒစိတ်နဲ့กินပြီးတော့လည်းပဲဒီပုံစံဟာမထင်ဘူးဒီဒစိတ်ဟာမထင်ဘူးအဲအဲ့ဒီပဲ့တင်စီမီးဒစိတ်နှိသိသိမှတ်ကြလေဆိုပြီးတော့လင်္ကာလေးရေးထားရှိတယ်နော်အဲပဲ့တင်တန်နဲ့ explain လုပ်နိုင်တယ်စီမီညှိယူတာနဲ့ explain လုပ်နိုင်တယ်ပြီးတော့ဒစိတ်ရိုက်နှိပ်တာနဲ့ explain လုပ်နိုင်တယ်ဒါကျန်းကန်နေမှာအဲ့တန်ရှိလာပြီးတော့နောက်တစ်ခုရှိသေးတယ်ဒါ